Welcome to the Voice of America in Burmese.
မင်္ဂလာကြပါတော့တရှိများရှင်2019ခုနှစ်ဇူလိုင်လရက်စတာဘီနီညပိုင်းဗီဝီစီစဉ်ကိုအမေရိကန်ပြည်သူမျိုးတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်က9:00-10:00အထိလိုင်းဒိုမီတာ24-25-32တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာအတန်းစမှာဒီညအတွက်စီစဉ်ကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းကဒီညနားဆင်ရမယ့်သတင်းတွေကတော့သမိုင်းဝင်2015ခုနှစ်ရာသီဥတုဆိုင်ရာပဲစ်သဘောတူညီချက်ကနေအမေရိကန်နောက်ထပ်တင်မတင်ဆုံးဖြတ်ချက်ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့ကျင်ညာပါမယ်။အာဖဂန်နိုင်ငံကာဘူးမြို့မှာမနေ့ကပြင်းထန်တဲ့ကာဘုံတောင်တိုက်ခိုက်မှုကြောင့်လူပေါင်း90ထက်မနည်းသေဆုံးတဲ့ပေါ်အာဖဂန်နိုင်ငံသားတွေဝမ်းနဲ့ပူဆွေးနေပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနေတဲ့ကျင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းလူပြီးမှသောတာရှင်တွေနားဆင်ကြမှာကမြန်မာနိုင်ငံအနောက်ချမ်းဒေသတွေမှာဒီသတင်းပတ်အတွင်းတိုက်ခိုက်ခဲ့တဲ့အင်အားပြေးဆိုင်ကလုန်းမူရာကြောင့်ထိခိုက်ပျက်စီးမှုတွေများပေမဲ့လူအသေးပြောင်းမရှိတဲ့အကြောင်းကို
ကျွန်တော်ကမုံတိုင်းဆိုတာကြိုစတိတည့်ရဲ့အတွက်ကြောင့်ကျွန်တော်ကြိုပြီးတော့ပြည်သူတွေကိုတတိပေးတယ်ဒါကြောင့်တယောက်မှတည်ဆုံမှုမရှိဘူး
လူမှုဝန်ထမ်းကေဇိင်းနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြားမှာပါ။ဒါပြင်အမေရိကန်နိုင်ငံရဲ့ငြိမ်းချမ်းရေးတိတိတတ်တာရောကြလာတဲ့သတင်းဖြင့်21ရာစုပင်လုံဒုတိယညီလာခံအပေါ် SNLG ကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားတာတွေကိုဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထပ်တော့ကကြီးညာပေးပါမယ်ရှင်။
မိုင်ဝင်2015ခုနှစ်ရာသီဥတုဆိုင်ရာပဲစ်သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်တယ်မတင်ဆုံးဖြတ်ချက်ကိုဒီကနေ့ကျင်းညာမယ်လို့သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဝါရှင်တန်ဒေသစံတော်ရင်းစာသာပင်နဲ့ညနေ3:00အချိန်မှာအင်ဂျီရွန်ရိုးစ်ကားလမ်းကနေကျင်းညာမယ်ကြောင့်မင်းညားကပဲ Twitter Internet လူမျိုးကွန်ရက်ကနေပြောဆိုလိုက်တာပါ။ဆုံးဖြတ်ချက်အတွက်စဉ်းစားနေချိန်မှာနှစ်ဖက်စလုံးကအမြင်ပေါင်းစုံကိုနားထောင်နေတယ်လို့လည်းဝါရှင်တန်ကိုအလဲပက်ရောက်နေတဲ့ဗီယက်နမ်ဝန်ကြီးချုပ်ဝမ်ရှန်ဖန့်နဲ့တွေ့ဆုံပြီးသတင်းတပ်ပုံရိုက်ကူးချင်းပေါ်ထူးနေစောရဲမှာသမ္မတထရန့်ပြောဆိုလိုက်ကြပါ။အင်ဂျီရွန်ပြောခွင့်ပုဂ္ဂိုလ်ရှောက်စပိုင်ဆာကတော့သမ္မတဆွေးနွေးတိုင်ပင်နေသူတွေထဲမှာထိတ်တန့်စီးပွားရေးလုပ်ငန်းရှင်တွေပြပတိုင်းပြည်တွေကနိုင်ငံခေါင်းဆောင်တွေပါဝင်တယ်လို့ပြောပါတယ်။နိုင်ငံပေါင်း195နိုင်ငံကလက်ခံထားတဲ့နိုင်ငံတကာသဘောတူညီချက်ကနေထွက်ဖို့သမ္မတထရန့်ဆုံးဖြတ်ထားတဲ့အကြောင်းသတင်းစာနာတော်တော်များကဖော်ပြနေကြပါ။အမေရိကန်သမ္မတဘရက်အိုဘားမားလက်ထက်ကသဘောတူညီချက်ကနေထွက်ပေါ်လာမဲ့ထွက်မဲ့အစီအစဉ်ပေါ်သမ္မတရဲ့ Republican Party ကသဘောချကြမှာဖြစ်ကောင်းဖြစ်ပေမဲ့လည်းပဝင်းချင်းထိန်းသိမ်းလို့ရှာသူတွေအမေရိကန်ရဲ့မဟာမိတ်တွေကတော့မချင်မနှက်ဖြစ်လာနိုင်ပါတယ်။သမ္မတရဲ့ဆုံးဖြတ်ချက်ထွက်မလာခင်မှာပဲပဝင်းချင်းထိန်းသိမ်းလို့ရှာသူတွေရဲ့ဝေဖန်ခဲ့ကြမှုတွေကြောင့်ရတယ်လို့အမေရိကန်မျိုးကြီးတချို့ကမျိုးတော်ဝင်တွေကသဘောတူညီချက်ကိုဆက်လက်ထောက်ခံသွားမယ်ကြောင်းပြောဆိုမှုတွေလည်းထွက်ပေါ်လာခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ထိတ်တန့်လက်ထောက်တင်တဲ့ရုရှားသားအခြေဆက်တွေကိုစုံစမ်းစစ်ဆေးမှုရပ်ပစ်ဖို့သမ္မတကဖိအားပေးခဲ့တဲ့ဆိုတဲ့အပေါ်ယာရုကဖေရှားခန့်ခဲ့ရတဲ့ပြည်တော်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကလူသိရှင်ကြားထွက်ဆိုဖို့ရှိတယ်ဆိုတာနဲ့ပတ်သက်ပြီးမေးမြန်းမှုကိုမနစ်ပုတ်ထုံးနေတုန်းကအမေရိကန်သမ္မတအင်ဂျီရောပြောခွင့်ရကရှောင်ရှားပြီးခတ်တူတူဖြေကြားခဲ့တာမှလည်းသူ့ရဲ့ဖြေကြားမှုကိုရုပ်သံရိုက်ဖို့ပြောခဲ့ပါတယ်ကျွန်တော်တို့ရဲ့အလုပ်ကသမ္မတရဲ့လုပ်ငန်းစဉ်တွေကိုအာရုံစိုက်ရမှာဖြစ်တယ်ဆိုအင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကဖြေပါတယ်ဒီအကြောင်းအရာနဲ့ပတ်သက်ပြီးမေးသမျှမေးခွန်းတွေအလုံးကိုရှေ့လျှောက်ပြင်ပရှေ့နေမတ်စ်ကာဆိုဘစ်ကိုလွှဲမယ်လို့လည်းပြောပါတယ်2016ခုနှစ်အမေရိကန်ရွေးကောက်ပွဲအတွင်းရုရှားဘက်ကကြားဝင်နှောက်ယှက်ခဲ့မှုစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးသမ္မတထရန့်ကသူ့ကိုယ်စားဆောင်ရွက်ဖို့နယူးယောက်မြို့ကရှေ့နေမတ်စ်ကာဆိုဘစ်ကိုပြီးခဲ့တဲ့သတင်းပတ်ကငှားရမ်းခဲ့တာဖြစ်ပါတယ်ရှာရုကထုတ်ပယ်ခံရတဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းအပေါ်စုံစမ်းစစ်ဆေးနေရတာကိုရပ်ပစ်ဖို့သမ္မတထရန့်ကတောက်ဆိုခဲ့တဲ့ဆိုတဲ့အပေါ် FBI ညွှန်ကြားရေးမှူးဟောင်းကိုမီကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာအစောဆုံးနောက်သတင်းပတ်ထဲထွက်ဆိုဖို့ရှိတယ်လို့ CNN သတင်းဌာနကမနေ့ပုတ်ထူးနေ့တုန်းကသတင်းမှာပြောဆိုသွားပါတယ်
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့ကတန်တမန်ရပ်ကွက်မှာမနေ့ကပြင်းထန်တဲ့ကားဘုံးထောင်တိုက်ခိုက်မှုကြောင့်လူပေါင်း90ထက်မနည်းသေဆုံးပြီး400ကျော်ဒဏ်ရာရခဲ့တဲ့အပေါ်အာဖဂန်နိုင်ငံသားတွေဝမ်းနည်းပူဆွေးနေပါတယ်။နိုင်ငံကတန်ယုံတွေနဲ့အစိုးရယုံတွေရှိရာကာဘူးမြို့ကအချက်ချဝါစီယာအကဘာခန်ရက်ကပောက်ကွဲမှုကြောင့်ဒါဇင်နဲ့ချီရဲ့ကားတွေအနည်းငယ်အဆောက်အဦတွေထိခိုက်ပျက်စီးသွားခဲ့တာပါ။အာဖဂန်အာဏာပိုင်တွေကတော့အညစ်အကြေးတင်တဲ့ကားပေါ်မှာပောက်ကွဲရေးပစ္စည်းတွေတင်ဆောင်လာပြီးတိုက်ခိုက်တာလို့ပြောဆိုထားပါတယ်။သေဆုံးသူအများစုဟာအရသားတွေဖြစ်ကြရင်လည်းတန်ယုံတွေမှာအမှုထမ်းနေတဲ့လွန်ယုံရေးအဆောင်တွေလည်းပါဝင်ခဲ့ကြတာပါ။တိုက်ခိုက်မှုတွေဘယ်သူမှသူတို့လက်ချက်ဆုပ်ပြီးကြီးညာတာမျိုးတော့မရှိသေးပါဘူး။အာဖဂန်ထောက်လှမ်းရေးအေဂျင်စီ NDS ကတော့တိုက်ခိုက်မှုတွေဟာကာနီအစိုးရအဖွဲ့ကိုအပြစ်ပို့ထားတဲ့ကြီးညာချက်ခတ်တူတူတစ်စောင်ထုတ်ပြန်ခဲ့ပါတယ်။တိုက်ခိုက်မှုတွေအိန္ဒိယပါကစ္စတန်နိုင်ငံကထောက်လှမ်းရေးအေဂျင်စီ ISI ကအကူအညီပေးခဲ့တယ်လို့လည်း NDS ကဆွဆွဲထားတာပါ။ အာဖဂန်နိုင်ငံကဆွေးနွေးတွေ့ရတိုက်ခိုက်မှုတွေမှာပါကစ္စတန်နိုင်ငံပတ်သက်နေတဲ့အကြောင်းအရင်ကလည်းအာဖဂန်အာဏာပိုင်တွေဆွဆွဲခဲ့ပူးပေမဲ့ပါကစ္စတန်နိုင်ငံဘက်ကတော့ဆွဆွဲချက်တွေကိုငြင်းဆန်လေးရှိပါတယ်။အာဖဂန်တာလီဘန်အဖွဲ့ကတော့တိုက်ခိုက်မှုကသူတို့လက်ချက်မဟုတ်တဲ့အကြောင်းငြင်းဆန်ထားပြီးအရက်သားတွေကိုပြစ်မှတ်ထားတဲ့ဘုံခွဲတိုက်ခိုက်မှုမျိုးတွေလုံးဝမဟုတ်တဲ့အကြောင်းပြောဆိုထားတာပါ။အကြံဉာဏ်ငါဆက်လို့အာဖဂန်လူမျိုးရေးတပ်ဖွဲ့တွေကိုတာလီဘန်အဖွဲ့ကပြစ်မှတ်ထားတိုက်ခိုက်မှုတွေအချိန်မြင့်လုံးဆောင်လာရမှာတော့လူမျိုးရေးတပ်ဖွဲ့တော်တော်များထိခိုက်သေးဆုံးခဲ့ရပါတယ်။
ဗင်နီဇွဲလားနိုင်ငံမြို့တော်ကာရာကတ်မှာဆန္ဒပြပွဲကိုမျက်ယိုဖုံးနဲ့ထပ်ပြီးဖြိုခွဲခဲ့ရပြီးနောက်မှာတော့ဗင်နီဇွဲလားအရေးအမေရိကတိုက်နိုင်ငံများနိုင်ငံသားရေးဝင်ကြီးတွေအရေးပေါ်စည်းဝေးခဲ့ကြပါတယ်။ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုရဲ့ဆိုရှယ်လစ်အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေအတွင်းအနည်းဆုံးလူပေါင်း60သေဆုံးခဲ့ရပြီးဖြစ်ပါတယ်။နိုင်ငံတွင်းမှာလည်း73စီစေဝါနဲ့အခြေခံဆန္ဒရိတ်ခါရှားပါမှုနဲ့လည်းရင်ဆိုင်နေရပါတယ်။ဝါရှင်တန်ကအမေရိကတိုက်နိုင်ငံများအဖွဲ့ရဲ့ဌာနချုပ်မှကျင်းပတဲ့တန်တမန်တွေရဲ့ဆွေးနွေးပွဲမှာတော့အကြမ်းဖက်အဖြစ်အုပ်စုနှစ်ခုကွဲခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံကအကြမ်းဖက်မှုတွေကိုအဆုံးသတ်နိုင်ဖို့တခုတည်းသောနည်းလမ်းကနိုင်ငံတကာကရောဒေသတွင်းကရောဂျားဝင်ဆောင်ရွက်ရမယ်လို့တချို့ကပြောဆိုပြီးတခြားတစ်ဖက်ကတော့အချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ပိုင်ခွင့်မရှိဘူးလို့ပြောဆိုကြတာပါ။အမေရိကန်နိုင်ငံသားရေးဌာနနိုင်ငံရေးဌာနရဲ့လက်ထောက်နိုင်ငံသားရေးဝန်ကြီးတွမ်ရှန်နန်ကတော့ဂျာနီသဘောထားရက်တည်ပါတယ်။ဗင်နီဇွဲလားသမ္မတကတော့ဗင်နီဇွဲလားနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါစေဖို့အမေရိကန်တို့ဥဆောင်လုပ်နေတာလို့တုံ့နှုံပြောဆိုပြီးဒါကိုဆန့်ကျင်တဲ့အနေနဲ့အမေရိကတိုက်နိုင်ငံများအဖွဲ့ကနေနှုတ်ထွက်မယ်လို့ချင်းချောက်ပြောဆိုထားပါတယ်ရှင
်။ VOA အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဆိုင်ဒိုမီတာ24 kHz 1239ဆိုင်ဒိုမီတာ25 kHz 1196ဆိုင်ဒိုမီတာ32 kHz 9325ဆိုင်ဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမေကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကမ္ဘာမှာချမ်းသာဝါရမကြုံဘူးလောက်ကြီးထွားလာနေပြီးအချမ်းသာဝါရတွေရဲ့လက်ချက်ကြောင့်ပြီးခဲ့တဲ့နှစ်ထဲကမ္ဘာစီးပွားရေးမှာ 14.3 ထရီလီယံထိခိုက်နစ်နာခဲ့ရတဲ့အကြောင်းအခုနောက်ဆုံးထုတ်ပြန်လိုက်တဲ့ကမ္ဘာတဝန်းငင်းချင်းညွှန်ငင်းကဖော်ပြလိုက်ပါတယ်။ချမ်းသာမှုတွေကြောင့်အမေရိကန်နိုင်ငံထဲမှာဒေါ်လာ 2.5 ထရီလီယံထိနစ်နာခဲ့တာပါ။ကမ္ဘာပေါ်ကပြည်ကတ်တွေလုံခြုံရေးပြဿနာတွေကိုအလေးထားဖော်ပြထားတဲ့ညွှန်ငင်းမှာတော့အရှိလေပိုင်းနဲ့မြောက်အာဖရိကဒေသကအချမ်းသာဝါရနဲ့ပြည်ခတ်တွေကြောင့်လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းကမ္ဘာငင်းငင်းရွယွန်းလာကြောင်းလည်းဖော်ပြထားပါတယ်။ငင်းချင်းရွယွန်းချဆင်းလာတဲ့အတွက်ဒုတိယကမ္ဘာစစ်နောက်ပိုင်းပေါ်ပေါက်လာတဲ့ကမ္ဘာတဝန်းကရေရှည်ဖွံ့ဖြိုးတိုးတက်မှုတွေကိုထိခိုက်စေတယ်လို့လည်းထောက်ပြထားတာပါ။ချမ်းသာဝါရတွေရဲ့လောက်ရက်တွေဟာ2017ခုနှစ်ကစလို့30နီးပါးတိုးလာကြောင်းလည်းဖော်ပြထားပါတယ်။စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးရေးအဖွဲ့ OECD ဖွဲ့ဝင်35နိုင်ငံမှာ2009ခုနှစ်ကစလို့အချမ်းသာဝါရတွေရဲ့လက်ချက်ကြောင့်သေဆုံးမှုနှုန်းကရာခိုင်နှုန်း900ကျော်ထိရှိခဲ့ကြောင်းလည်းဖော်ပြထားပါတယ်။ဒါပေမဲ့ဆိုရင်ပြင်သစ်နဲ့တူရကီနိုင်ငံတွေအပါအဝင် OECD ဖွဲ့ဝင်23နိုင်ငံကပြည်ရဲ့နေတဲ့အချမ်းဖက်ဝါရီရဲ့လက်ချက်နဲ့တည်ဆုံးမှုတွေကြုံရရကြောင်းလဲဖော်ပြခဲ့တာပါအမေရိကန်ပြည်တော်စုကတော့အဆင့်17ဆင့်ရောက်ချပြီးဖွံ့ဖြိုးတဲ့နိုင်ငံတွေထဲမှာအနေဆုံးစီးဝင်နိုင်ငံတစ်နိုင်ငံဖြစ်ခဲ့ပါတယ်နိုင်ငံပေါင်း163နိုင်ငံကအခြေအနေတွေကိုလေ့လာပြုစုထားတဲ့အစီရင်ခံစာမှာမြန်မာနိုင်ငံကတော့အဆင့်104မှာရှိခဲ့ပါတယ်မြန်မာနိုင်ငံမှာ2015ခုနှစ်ရွေးကောက်ပွဲနောက်ပိုင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အရသာအစိုးရတရတက်လာခဲ့ပြီးတဲ့နောက်နိုင်ငံရေးအခြေအနေတွေတိုးတက်မှုရှိပေမဲ့တိုင်းရင်းသားဒေသတွေမှာလက်နက်ကိုင်ပြစ်ခတ်တွေရှိနေစေဖြစ်တဲ့ကြောင့်အာရှပစိဖိတ်ဒေသကနိုင်ငံပေါင်း19နိုင်ငံအနေနဲ့ငြိမ်းချမ်းအဆင့်တန်း15နေရာမှာတတ်မှတ်ခံခဲ့ရပါတယ်
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့က IS အစွန်းရောက်အဖွဲ့နဲ့ဆက်ဆက်လှုပ်ရှားနေတဲ့အကြမ်းဖက်သမားတွေကိုလေကြောင်းကနေပြစ်မှတ်ထားတိုက်ခတ်မှုအတွင်းမှားယွင်းပြစ်ခတ်တာကြောင့်ဖိလစ်ပိုင်တပ်ဖွဲ့ဝင်10ဦးသေဆုံးပြီး9ဦးဒဏ်ရာရတယ်လို့ဖိလစ်ပိုင်စစ်ဘက်ကဒီကနေ့ကြာသပတေးနေ့မှာကြေညာပါတယ်။အကြမ်းဖက်သမားတွေတရှိရာကိုတိတိကျကျမပေးနိုင်တာကြောင့်ကိုလူကိုပြန်ပြစ်မိရတာဖြစ်သွားတာလို့ကာကွယ်ရေးဝန်ကြီးကသတင်းထောက်တီကိုပြောပါတယ်။ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေနဲ့စစ်သွေးကြွတွေမြေပြင်မှာရင်ဆိုင်တိုက်ခိုက်နေခြင်းအတော်တွင်လေကြောင်းကနေအချင်းချင်းပြစ်ကူပေးခဲ့ရာကနေတပ်ဖွဲ့ဝင်အချင်းချင်းမှားယွင်းပြစ်ခတ်မိတာပါ။ဖိလစ်ပိုင်နိုင်ငံကအစ္စလာမ်ရဲ့အစွန်းရောက် IS နဲ့ဆက်နွယ်မှုရှိသူစစ်သွေးကြွခေါင်းဆောင်အစ်နီလွန်ဟာပီလွန်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးဖို့ကြိုးစားရာကနေလွန်ခဲ့တဲ့သတင်းပတ်တွေ ဒါက မာလာဝီ မှာ တိုက်ပွဲတွေ ဖြစ်ပွားနေတာပါ အကျန်းဖက် သမားတွေက မာလာဝီ မြို့ အစေပိုင်း တချို့ကို သိမ်းပိုက် ထားသလို တစားကန်တွေကို လည်း ဖမ်းဆီး ထားပါတယ် ဟာပီလွန်ဟာ အမေရိကန်က ဖမ်းဆီးဖို့ အလိုလားဆုံး စီးနှံမှာ ပါဝင်ပြီး သူ့ကို ဖမ်းမိရင် ဒေါ်လာ 5,000 ပေးမယ် ဆိုပြီးတော့ ကြေညာ ခံထားရတာ ဖြစ်ပါတယ်
တရုတ်ဆွေးကနိုင်ငံမှလုပ်ငန်းတွေကိုကာကွယ်ဖို့ကြိုးပမ်းနေတယ်လို့စီဝိုင်းဥပဒေတွေကိုလျှော့ဖို့ပြီးပြီးပြည်ပကယင်းနှမျိုးနယ်မှုတွေကိုဆွဲဆောင်ဖို့တရုတ်ကောင်ဆောင်တွေကြိုးစားနေကြပါပဲဥရောပနဲ့သဘောထားကွဲလွဲစရာတွေပေါ်ပေါက်နေပါတယ်ဂျာမနီနိုင်ငံဘာလင်မှာရောက်နေတဲ့တရုတ်ဝန်ကြီးချုပ်လီကတ်ချင်းကတော့လွတ်လပ်တဲ့ကုန်သွယ်မှုတွေယင်းနှမျိုးနယ်မှုတွေကိုမြင့်တင်နေအ
လိုက်ပါတယ်။ပါကာ Space Proof အာကာသယာဉ်ကနေအောင်ကြီးရဲ့လှုပ်ရှားမှုအချက်လက်တွေကိုစုဆောင်ရယူမှာဖြစ်ပြီးဒီအချက်လက်တွေကအာကာသထဲကရာသီဥတုအဖြစ်ပြက်တွေမြေကမ္ဘာပေါ်ဘယ်လိုတက်ရောက်တယ်လဲဆိုတဲ့အပေါ်ပို့ပြီးတော့ရှင်းလင်းလာစေနိုင်ပါတယ်။နေရဲ့မျက်နှာပြင်နဲ့မိုင်ပေါင်း၄သန်းအကွာအထိဒီအာကာသယာဉ်ရောက်ရှိမှာဖြစ်ပြီးဒီအကွာအဝေးဟာဆိုရင်လေအရင်အာကာသယာဉ်တွေတွားရောက်နိုင်ခဲ့တာထက်ရှစ်ဆပိုပြီးတော့နေနဲ့နီးကပ်လာတာဖြစ်ပါတယ်။နေနဲ့အနည်းဆုံးနေရာမှာတော့အာကာသယာဉ်ရဲ့7စင်တီမီတာထူတဲ့နေအောင်ခြေအကာအကွယ်ကအပူချိန်1300ဒီဂရီစင်တီဂရိတ်ကိုခံနိုင်ရည်ရှိဖို့လိုအပ်မှာဖြစ်ပါတယ်။အာကာသသိပ္ပံပညာရှင်ယူဂျီပါကာကိုဂုဏ်ပြုတဲ့အနေနဲ့အာကာသယာဉ်ကိုသူ့နာမည်ပေးခဲ့တဲ့ချီကာဂိုတက္ကသိုလ်မှာပြုလုပ်တဲ့မနစ်ပုတ်ထုံးရဲ့အခမ်းအနားမှာ NASA ကဒီအစီအစဉ်ကိုကြေညာခဲ့တာဖြစ်ပါတယ်ရှင
်။ကောလင်ဦးနဲ့မတ်တကီထက်တူကသတင်းတွေကိုကြေညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့အင်အားပြင်းဆိုင်ကလုန်းမူရာကြောင့်လူအသေးပြောင်းမရှိခဲ့တဲ့အကြောင်းတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံအနောက်ချင်းဒေသတွေမှာဒီသတင်းပတ်အတွင်းတိုက်ခိုက်ခဲ့တဲ့အင်အားပြင်းဆိုင်ကလုန်းမူရာကြောင့်ထိခိုက်ပျက်စီးမှုတွေများပေမဲ့လည်းလူအသေးပြောင်းမရှိတဲ့အကြောင်းကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်ထောင်နေရာချထားရေးဝန်ကြီးဌာနကပြောပါရယ်မြန်မာနိုင်ငံလိုပဲမုံတိုင်းတံကိုတစ်ချိန်တည်းမှာခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ချင်းဒေသတွေမှာတော့လူအသေးဆုံးတာတွေနဲ့ထိခိုက်ဒဏ်ရာရတာတွေရှိခဲ့ပြီးတော့နေဆက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလည်းမုံတိုင်းတံကိုဆူဆူရွရခံခဲ့ကြရပါရယ်ပြည်စုံကိုစုံစမ်းမေးမြန်းထားတဲ့မက်ခင်ဗျူထွေးကပြောပြပေးပါမယ်
ဒီအပြင်းဆိုင်ကလုံးမုန်တိုင်းမူရာဟာပြီးခဲ့တဲ့တနင်္လာနေ့အင်္ဂါနေ့တွေကမြန်မာနိုင်ငံအနောက်ချမ်းဒေသတချို့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ဘက်ဒေသတွေကိုဝင်ရောက်တိုက်ခတ်ခဲ့တာပါ။ရခိုင်ပြည်နယ်၊ချင်းပြည်နယ်၊မကွေးတိုင်းအေရီတိုင်းတို့မှာထိခိုက်ပျက်စီးမှုတွေအများကြီးရှိခဲ့ပါတယ်။ဒါပေမဲ့မုန်တိုင်းကြိုတင်သတိပေးချက်တွေနဲ့ကြိုတင်ပြင်ဆင်မှုတွေရှိခဲ့တာကြောင့်ပျက်စီးဆုံးရှုံးမှုများပေမဲ့လူအသေးပြောက်တော့မရှိခဲ့ဘူးလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါရစေ။
ကျွန်တော်ကမုံတိုင်းဆိုတာကြိုသတိတည့်ရဲ့အတွက်ကြောင့်ကျွန်တော်ကြိုပြီးတော့ပြည်သူတွေကိုတတိပေးတယ်ဒါကြောင့်တယောက်မှတည်ဆုံးမှုမရှိဘူးသူကမုံတိုင်းဆိုလို့ရှိရင်ဘယ်လိုနေထိုင်ရမလဲဆိုတာသူကသိသွားပြီသိသွားတော့အပြင်မထွက်နဲ့ဆိုမထွက်ဘူးအစားအုပ်ခိုင်မာတဲ့နေရာမှာနေဆိုသူတို့ကတခါလေသူတို့အိမ်မခိုင်ဘူးဆိုဘေးရအိမ်ကိုခါပြေးတာပြီးအဲ့လိုနေတာအဲ့ဒီသဘောမျိုးကြီးပေါ့ပြည်သူရဲ့ awareness ကတော့အရင်ကပေါ်ပေါ်လွင်လွင်ကြီးကိုသိကြတာဖြစ်သွားတာတက္ကသိုလ်ကျွန်တော်တို့အတွက်ဒါအတတ်ကျဲပေါ့နော်
မူရာမုန်တိုင်းတံကိုရခိုင်ပြည်နယ်ကအဆိုအဝါဆုံးခံခဲ့ရတာပါမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုပမာဏမြန်မာချက်ငွေခံမှန်းချက်ကိုဝန်ကြီးဒေါက်တာဝင်းမြတ်ဤကအခုလိုရှင်းပြပါဗျ
ပျက်စီးဆုံးရှုံးမှုတွေနဲ့ပတ်သက်လို့တွက်ရင်တော့မောင်းနှောဘက်မှာဟိုပဲအကြမ်းမင်းရတော့1ဘီလီယံလောက်ရှိတယ်မောင်းနှောတစ်ခုရဲ့ဟိုပဲစန္ဒာတွေကတော့အားလုံးပေါင်းလိုက်လို့ရှိရင်ကျန်တဲ့နေရာတွေမှာမောင်းနှောအပြင်ကို5ဘီလီယံကျော်လောက်ရှိတယ်ဆိုတော့အားလုံးပေါင်းဆို6လောက်ရှိတယ်ဒါမှန်းတာနော်ဒါပေမဲ့မတိကြသေးဘူးအတိအကျစင်ရင်မထွက်သေးဘူး။မကွေးသခိုင်းပဲအခြေအနေကလည်းရှိတယ်။ဒါပေမဲ့ဟိုလုံးဝအတိအကျစင်ရင်တော့မရဘူး။ကျွန်တော်တို့ကလည်းဆိုကျွန်တော်တို့ဌာနကနေပြီးတော့အဲ့ဒီမှာအခုသွားပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေတော့သူတို့လုပ်နေကြတယ်။အဲ့ဒီစင်ရင်ညီညက်နေစင်တော့အကုန်ရပြီကျွန်တော်တို့။ကျွန်တော်ကလည်းစင်ရင်ညီရဆိုလို့ရှိရင်တော့ချင်းတို့မကွေးတို့အေယာတို့မှဖြစ်တယ်။ချင်းဆိုလို့ချင်းမြေပြိုမှုတွေဖြစ်တယ်။အိမ်လုံး20လောက်မြေပြိုတယ်ဟားခါမှလေ။ဟိုအိမ်လုံး20လောက်ပါသွားတယ်။နောက်တစ်ခါအဲ့မကွေးမှဆိုရင်6မှာအဓိကကတော့အိမ်7လုံး9လုံးပေါ့အဲ့ဒါကနဦးတင်းနေရဟောအဲ့လောက်ရှိနေပြီအေရီမှာလည်းဟိုမော်ဒမိုင်ကျွန်းဆိုလို့ရှိရင်အိမ်7လုံးထိခိုက်မှုရှိတယ်ပေါ့နော်အဲ့ဒါမျိုးတင်းနေရှိတယ်ဒါပေမဲ့အနုစိတ်ဆိုရင်ကတော့ဒီညနေတောင်းမှကျွန်တော်တို့ရမယ
်မော်ဒော်ဒေတာကဒုက္ခသည်စခန်းတချို့မှာလည်းပျက်စီးဆုံးရှုံးမှုတွေရှိခဲ့ပြီးတော့ဒီဒုက္ခသည်စခန်းတွေအပါအဝင်မုန်တိုင်းတန်တဲ့ဒေတာတွေကပြည်သူတွေကိုလူကယ်ပြန်ဝန်ကြီးဌာနကပြည်내စုရရနဲ့ပူးပေါင်းပြီးတော့ကူညီကယ်ဆယ်ရေးလုပ်ငန်းတွေထိရောက်ရောက်ဆောင်ရွက်ပေးနေတယ်လို့လည်းဝန်ကြီးကပြောပါရယ်
အကုန်လုံးဒုက္ခတွေရောက်ပြီးတော့စခန်းတွေရောက်သွားတာမရှိဘူးကြွကိုယ်မှာကိုယ်ပဲ အဲ့လိုပဲဒီမို့အမိုးလံသွားတဲ့လူကလည်းနီးရလေးမှစုနေတယ်စခန်းရီလိုဖြစ်မသွားဘူးစခန်းရီဖြစ်သွားတာစစ်တေမနှစ်နေရာပဲတွေ့တယ်တနေရာမှာခုံကြီးကျောင်းတွေမှာခဏပါတော့နေရတာပေါ့နော်အဲ့တော့ကျွန်တော်တို့ကအဲ့ဒီနေရာတွေမှာလည်း9ရက်စာရိတ်ခါဖို့ကြီးအကုန်လိုက်ပေးခဲ့ပြီနှစ်နေရာပဲတွေ့ခဲ့တယ်အဲ့တော့ကျန်တဲ့နေရာတွေမှာတော့သူ့အိမ်နဲ့သူတွေကြီးပဲသူ့နေရာနဲ့သူတွေကြီးပဲဒါမှမဟုတ်နီးစပ်ရလေးတွေမှာသူတို့ပူးပေါင်းနေကြတယ်ပေါ့ဒါပေမဲ့ဒီပြန်ပြီးတော့လုပ်တဲ့လုပ်ငန်းတွေကလည်းချက်ချင်းကျွန်တော်တို့ထောက်ပံ့ကြီးတွေလိုက်ပေးနေတဲ့အတွက်ကြောင့်ချက်ချင်းမူချက်ချင်းပြန်ပြီးတော့အစ်စ်တွေမူပြန်လောက်တာရှိနေပြီဆိုတော့အဆင်ပြေပါတယ်ဟိုကဲ့မနေရလဲဘယ်လိုဖြစ်လဲဆိုပြက်တာတော့ပြက်ပြီမယ်သူတို့လည်းအဲ့လိုပဲဟောဆူဆူဆူဆူပြီးတော့ပေါင်းပြီးတော့နေကြတယ်ဒီကဲ့မနေတော့ကျွန်တော်တို့ကဒီနေ့ဆိုရင်အပိဓာကျွန်တော်တို့ကစီစစ်ပြီးသွားမယ်တကယ်ဖြစ်ပြက်တာဟာပေါ့နော်ဘယ်နှခုပြူသွားတယ်ဘယ်နှခုကတော့တဝက်လန်သွားတယ်စသဖြင့်အဲ့လိုမျိုးတွေရှိတာတစ်ခုလုံးကြီးတစ်ခုလုံးကြီးပြက်ကြည့်သွားတာတော့မဟုတ်ဘူ
းမြန်မာနိုင်ငံလိုပဲမုန်တိုင်းတံကိုတစ်ချိန်တည်းမှာခံခဲ့ရတဲ့အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ဘက်ဒေသတချို့မှာတော့သေဆုံးသူ6ဦးချက်မနည်းရှိပြီးလူ90လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်မုန်တိုင်းကြောင့်ဒီမြန်မာဘင်္ဂလားဒေ့ရှ်နဲ့ဆက်ဒုက္ခတွေစခန်းတွေမှာနေထိုင်နေကြတဲ့ရေဂျာဒုက္ခတွေပြီးပို့ပြီးတော့ဒုက္ခရောက်ခဲ့ကြတာပ
ါ
မုန်တိုင်းကြောင့်ချမအိမ်ဖြတ်သွားပြီးမိုးတွေလည်းလွတ်ထွက်ကုန်ပါတယ်နေစရာလုံးဝမရှိတော့ပါဘူးဒီနေရာမှာစားစရာအကူအညီတချို့လာတောင်းယူရပါလို့ဒုက္ခတွေအဖွဲ့အစည်းတို့ပြောသွားတာပါကြည့်ခဲ့တဲ့ရရတဲ့ဒုက္ခတွေလည်းအများပြားရှိခဲ့ပါတယ
်။အားရသာစင်ရမယ့်ပြင်ကြီးမြတ်စီ
။ဟိုတဲ့တဲ့ကြောင့်ကျွန်တော်အိမ်ပြတ်သွားပြီးတော့သားနဲ့သမီးနဲ့ဒဏ်ရာရပါတယ်။အခုသူတို့ကစိတ်ယုံပါပါ။ခေါမိုးကကျွန်တော်ရင်သွက်ပေါ်ကိုကြာလာလို့ကျွန်တော်လည်းဒဏ်ရာရပါတယ်။အခုစိတ်တောက်နေရပါတယ်။အိမ်ပြန်ပြင်ဖို့ငွေမရှိတယ်လို့စားစရာလည်းမရှိပါဘူးလို့ရိုဟင်ဂျာဒုက္ခတွေအမျိုးသားတို့ကပြောကြတာပါ။မိုရာဆိုင်ကလုံးမုန်တိုင်းဟာကုန်းလေးဘက်ကိုဝင်ရောက်လာပြီးတဲ့နောက်အပြော့သွားခဲ့ပြီးတော့ဒီမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမိုးရေချိန်3လမကနေ6လမအထိရွာသွန်းပြီးတောင်ထူထက်ထက်အိန္ဒိယနိုင်ငံအရှေ့မြောက်ဘက်မှာတော့မိုးရေချိန်တပေခန့်အထိရှိခဲ့ပါတယ်။တရုတ်နိုင်ငံနိုင်ငံမှာတော့မုန်တိုင်းကြောင့်ရေကြီးရေလျှံမှုတွေနဲ့မြေပြိုမှုတွေဖြစ်ခဲ့ပြီးသေဆုံးသူများနဲ့ရှိခဲ့တယ်လို့အိန္ဒိယနိုင်ငံမှာလည်းသေဆုံးသူအများပြားရှိခဲ့ပါတယ်ရှင်
။မခင်ပြထွေတင်ဆက်ပေးထားတာဖြစ်ပါတယ်။ VOA ကနေခုလိုထုတ်လွှင့်နေတဲ့အတန်လွတ်စီစဉ်တွေပါဝင်ရုပ်မြင်သံကြားစီစဉ်တွေကိုထုတ်လွှင့်နေတဲ့ချိန်နဲ့ဒီပိုင်းနဲ့ထဲမှာပဲကျမတို့ရဲ့ VOA စာမျက်နှာဖြစ်တဲ့VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာတရားဖန်ယူနာဆင်နိုင်ပါတယ်။ခုတစ်ခါမှာတော့27ရာစုပင်လုံဒုတိယနီလာခံအပေါ် SNLG ကဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြောသားတာကိုတင်ဆက်ပေးကြပါမယ်။မေလ24ရက်နေ့ကနေ29ရက်နေ့ထိကျင်းပပြီးစီးသွားတဲ့ပြည်အောင်စုငြိမ်းချမ်းရေးနီလာခံ27ရာစုပင်လုံနီလာခံရလဒ်နဲ့ပတ်သက်ပြီးတော့ SNLG လို့ခေါ်တဲ့ချန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။နီလာခံကနေချမှတ်တဲ့အချက်ပေါင်း38ချက်ပါဝင်တဲ့ပြည်သဘောတူညီချက်တွေဟာတိုင်းသားတွေရဲ့ဘုံသဘောတူညီချက်တွေမပါရှိသလိုနိုင်ငံတော်မှမြည်သည့်အခါမှာခွဲမထွက်ရဆိုတဲ့အချက်ကိုမထည့်သွင်းသင့်ဘူးလို့လည်း SNLG ခေါင်းဆောင်တွေကပြောနေပါတယ်။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။27ရာစုပင်လုံညီလာခံကနေချက်ပေါင်း38ချက်ပါဝင်တဲ့ပြည်တော်စုသဘောတူစာချုပ်အစိတ်ပိုင်းတစ်ကိုသဘောတူလက်မှတ်ရေးဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တယ်လို့ SNLG ပြောခွင့်ရဆိုင်းလိပ်ကပြောပါတယ်။အချက်ပေါင်း38ချက်ပါဝင်တဲ့ပြည်ထောင်စုသဘောတူညီချက်တွေဟာတိုင်းရင်းသားတွေရဲ့ပုံသဘောတူညီမှုမကျသေးဘဲလက်မှတ်ရေးဆိုတဲ့ဖြစ်စဉ်ဟာငြိမ်းချမ်းရေးဖော်ဆောင်မှုတွေအယုံကြည်နည်းလာစေတယ်လို့ SNLD ပြောခွင့်ရဆိုင်လိုက်ကဆက်ပြောပါတယ
်။နိုင်ငံရေးပါတီအစုအဖွဲ့မှာဆိုလို့ရှိရင်ဘာတစ်ခုမှသူတို့သဘောတူညီချက်မကျပါဘူး။တစ်ဖွဲ့နဲ့တစ်ဖွဲ့အပြန်အလှန်ငြိမ်းချမ်းရေးနဲ့အချင်းကုံသွားတာပဲဖြစ်တယ်လေ။အားလုံးကသဘောထားကျတဲ့ဘုံသဘောတူညီချက်တစ်ခုမှမရသေးဘဲနဲ့နိုင်ငံရေးပါတီအစုအဖွဲ့တွေကတယောက်နှစ်ယောက်ကိုကိုစားပြုနေတယ်လည်းမထူခိုင်းနိုင်တဲ့အနေအထားမျိုးဟာဘူပေါင်းကြော်ပြီးလုပ်နေသလားဆိုတာလည်းဒါကောင်းရဖြစ်စီရှိတယ်ပေါ့နော်အဲ့လိုပုံမျိုးနဲ့ဆက်သွားမယ်ဆိုလို့ရှိရင်နောက်နောက်မှာတန်စီရဲ့သွားနေတဲ့လမ်းကြောင်းကပုံပြီးတော့မှတံမိုးနည်းလာမယ်ရုပ်ကြည်တွေနည်းလာမယ်ဆိုလို့ရှိရင်ငင်းတဲ့လမ်းကြောင်းကိုထိခိုက်နိုင်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
27ရာစုပင်လုံညီလာခံဒုတိယကြိမ်စည်းဝေးမှာနိုင်ငံရေးကဏ္ဍအစုအဖွဲ့လိုက်ဆွေးနွေးတဲ့ချက်ထဲမှာထည့်တွင်ထားတဲ့နိုင်ငံတော်၏နိုင်ငံပိုင်းခြားမှုတို့များသည့်နိုင်ငံတော်မှမြေတိခါမှခွဲမဆွဲရဆိုတဲ့အချက်ကိုမထည့်သွင်းသေးဘူးလို့ဆိုင်းလိုက်ကပြောပါတယ်
။ပြောင်းစည်းတဲ့အနေပေါ့နော်။ဘယ်တော့ခါမှခွဲမထွက်ရဆိုတဲ့တကယ်လုံးကိုအခြေခံမူမှထည့်လိုက်ခြင်းအဖြစ်တောင်ပေါ်လေးချက်ကပင်လုံကတိကဝတ်ကိုကျော်လွန်ရာရောက်တယ်။နံပါတ်1အခုငင်းကြိုင်းလုပ်ငန်းရှင်ကိုကြိခိုက်စီမယ်။ဒါပြုလို့လည်းဆိုတော့အခုငင်းကြိုင်းလုပ်ငန်းရှင်တွားနေတဲ့ကာလမှာ NTA နောက်ကြောင်းတဲကိုဝင်ရောက်မလာသေးတဲ့ဆိုင်နာဖက်ပြီးအနေချင်သေးတယ်။သူတို့ဒီလဲကိုပါဝင်လာဖို့အတွက်ကိုအဟံတန်းဖြစ်စီမယ်။ခွဲမထွက်ခြင်းလို့ကိုပေါင်းစည်းခြင်းလို့ကိုလာတောင်းတဲ့လူကိုဒါတော့မှခွဲမထွက်ပါနဲ့ဘာဖြတ်ပြောလိုက်တာအဖြစ်ခွဲထွက်ခြင်းအောင်တတိပေးလိုက်တာနဲ့များတူးနေမလားဆိုဒီမှာအဲ့ဒီဆိုရင်ကြောက်မလို့ကျွန်တော်တို့ကတော့မထည့်သွင်းနိုင်ပါဘူးလို့ပြောရတာပါ။
Nasete Yasu Pilo Nilagandwe, Tamaro, Luto, Suya, Nanganji Party, Tainda Lenakai Pue, Ludu Chibu Pue, Kusele Pue, Pawini de Subime, Kusapi Huma, Anini de Lu, Saint Lega Piovare, Pirazu, Ninja Yinilaka Malokema, Nanganji Suni Musaya, Mupon Kisa Bawe, Lumula, Murazin, Nanganji Suni Wachimbara, Lucho Yisanya Pianle Ponzi Jinkisaru, Piso Malogue, Pirazu, Ninja Yinilaka, call you Lida Poma, and see Nilanya Kole Mushini de Lu, Esana Diga Shumi Nevare. Nasete Yasu Pilo Nilagama, Tainda Lanaka, Pori, Pite, UNSC call Ninu, Tainda Lumumia Federal Council for Nafua Tayak Chemishilu, UWSC, Wapwe Usaune, Yapan Lanaka, Pokono Pogani, a two fejadu in a Tayak heavy mele, and see Lunganzi and Patabiro, the Bosa Kolwe Muri, Shinivare.
ละชิอซูยตํารอตายดาลนักกันพั่วฤณีเนี่ยญิงชายยีลั้นสิงห์ကိုปုံပေါ်ရမှာအမြင်ကိုလည်းမှုလို့ရှိနေသေးတဲ့အတွက်လွတ်လပ်ဖို့လင်းစာအချင်းယူဆွေးနွေးရအောင်မယ်လို့မြင်ကြောင်းအဆန်လက်တီပြောခွေရဆိုင်လက်ကပြောပါတယ်ဒီကုန်လုံးရဲ့အချုပ်ကငင်းကြီးတောက်ဖို့အတွက်ဒူလူတိုင်းကဆန္ဒရှိပေမဲ့တမ်းလို့အပောင်းနဲ့အတွေ့အကြုံတော်မြင်များကအဆင်သင့်မဖြစ်သေးဘူးတယောက်နဲ့တယောက်ယုံကြည်မှုအားနည်းနေသေးတ
ရှိသေးတာရဲ့တိုင်းသာလက်နက်ကန်ဖွဲ့တဲ့အားလုံးပါဝင်နိုင်ခြင်းမရှိသေးသလိုအချက်ပေါင်း30ခုနှစ်ချက်ပါဝင်တဲ့ပြည်ထောင်စုသဘောတူစာချုပ်စိတ်ပိုင်းတက်ကိုလက်မှတ်ရေးသူတဲ့ကိစ္စဟာတိုင်းသာနိုင်ငံရေးပါတီရဲ့သဘောထားဆန္ဒမပါဘူးလို့လည်းအတန်းတွေပေါ်ထွက်နေပါတယ်ခင်ဗျာထိုင်းချိုင်ဆိုင်ပြည်မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားတာပါဖြူရီကနေကြတာပြည်ညပိုင်းအတ ကျန်းဖတ်ဝါဒတွေကိုရင်ဆိုင်နေရတဲ့နိုင်ငံတွေအများပြရှိတဲ့အာဖရိကတိုက်ကိုထိတွေ့ဆက်ဆံမှုတွေဆက်လုပ်သွားဖို့ထိတ်တန့်လွှတ်တော်အမတ်တအုပ်ကပြောကြားလိုက်ပါတယ်။အာဖရိကတိုက်ရဲ့စားသုံးသူတစ်ဘီလီယံဟာအမေရိကန်ရဲ့ကုန်ပစ္စည်းတွေနဲ့စီမံကိန်းတွေအတွက်ဈေးကွက်ဖြစ်လာနိုင်ခြေရှိတယ်လို့အမေရိကန်အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌအက်ဒ်ဗိုက်စ်
သုံးနိုင်ငံဟာအာဖရိကတိုင်းမှာဖြစ်ပြီးတော့နောက်ထပ်နိုင်ငံကလည်းထိတ်တန့်ဆယ်နိုင်ငံအတွင်းဝင်ကာနီးလောက်မှာရှိတယ်လို့နိုင်ငံကငွေကြေးရမုံငွေအဖွဲ့ IMF ရဲ့စာရင်းတွေကဖော်ပြပါတယ်။ဒါကြောင့်အမေရိကန်နိုင်ငံအနေနဲ့အာဖရိကမှာထိတွေ့ဆက်ဆံမှုတွေဆက်လုပ်သွားဖို့ကအရင်ကထက်ပိုအရေးကြီးတယ်လို့အောက်လွတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Ed Rice ကပြောလိုက်ပါတယ်။
Our engagement with Africa is in the strategic interest of the U.S. Not only to address urgent
humanitarian... Africa နဲ့ကျွန်တော်တို့ရဲ့ဆက်ဆံမှုကကျွန်တော်တို့အတွက်လူသားချင်းစာနာမှုအကူအညီတွေအရေးပေါ်ဖြည့်ရှင်ပေးဖို့တွေမဟုတ်ပဲကျွန်တော်တို့ရဲ့စီးပွားရေးနိုင်ငံရေးလုံခြုံရေးအကျိုးစီးပွားတွေအတွက်ပါမဟာဗျူဟာကြားတဲ့အကျိုးစီးပွားဖြစ်ပါတယ
်အထူးသဖြင့်တရုတ်နိုင်ငံလိုနိုင်ငံတွေကအာဖရိကတိုက်မှာအကြီးအကျယ်ရင်းနှီးမြှုပ်နှံမှုတွေလုပ်နေတဲ့အချိန်မှာဖြစ်တယ်လို့လည်းသူကပြောပါတယ်
But according to a recent news report, Chinese engagement with the continent may be the largest
ခုလတော်သတင်းတွေရတော့အာဖရိကမှာတရုတ်နိုင်ငံရဲ့ထိတွေ့ဆက်ဆံမှုကသမိုင်းတစ်လျှောက်ကမ္ဘာအကြီးဆုံးကုန်သွယ်မှုနဲ့ရှင်းလင်းပြောင်းလဲမှုဖြစ်လာနိုင်ပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ဘေးကနေထိုင်ကြည့်နေုံတက်တက်လုံးလုံးမရပါဘူး
။အာဖရိကတိုက်မှာလျှက်စစ်စီမံကိန်းတွေတိုးမြင့်သွားဖို့အတွက်ပြီးခဲ့တဲ့2016ခုနှစ်ကအာဖရိကတိုက်လျှက်စစ်စီမံကိန်းအုပ်တွေကိုအမေရိကန်လွှတ်တော်ကအတည်ပြုပြဋ္ဌာန်းခဲ့ပါတယ်။ဒါ့အပြင်အမေရိကန်နဲ့အာဖရိကတိုက်ကြားမှာကုန်သွယ်ရေးနဲ့ယင်းနှီးမြှုပ်နှံမှုတွေတိုးမြင့်ဖို့အတွက်အာဖရိကတိုးတက်ရေးနဲ့အခွင့်အလမ်းဆိုင်ရာအုပ်တွေကိုလည်းထပ်တိုးခဲ့ပါတယ်။တောင်အာဖရိကစက်မှုဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းကမတ်ကလိုက်ကတော့အခုလိုပြောပါတယ်
။ Within Africa, the Goa agreement has definitely offered African countries an opportunity.
အာဖရိကအပြင်မှာပဲ AGOA သဘောတူညီချက်ကအာဖရိကနိုင်ငံတွေအတွက်အခွင့်အလမ်းတွေလုံးဝဖန်တီးပေးထားပါတယ်။အီသီယိုးပီးယား၊ကင်ညာ၊မော်ရီရှက်၊လီဆိုတို၊ဆွာဇီလန်တို့လိုနိုင်ငံတွေအားလုံးဒီအခွင့်အလမ်းတွေကိုရရှိကြပြီးအမေရိကကိုတင်ပို့တဲ့ပြည်ပပုတ်ကုန်ဈေးကွက်လည်းကြီးကြီးမားမားရှိပါတယ်
။အမေရိကန်၊တရုတ်ဒါမှမဟုတ်တခြားဘယ်နိုင်ငံနဲ့ပဲဖြစ်ဖြစ်အကျိုးလူဆောင်သည့်ဖြစ်စေအာဖရိကအနေနဲ့သူ့ဘာသာစုပြန်ကြည့်ရမယ့်အချိန်ရောက်ပြီလို့လည်းဟာဝတ်တက်ကတို့အာဖရိကရေးရာလေ့လာရေးဌာနဥက္ကဋ္ဌမိုဟာမက်ဆာလီယူကမာရာကပြောပါတယ
် Governments are not out to look for friends. They are out to look for
partners. ဆိုရဆိုမိတ်ဆွေဖွဲ့ဖို့တော့မဟုတ်ပါဘူး။သူတို့ကသူတို့အကျိုးစီးပွားရေးကိုကာကွယ်ပြီးရှေ့ဆက်ဆောင်ရွက်နိုင်မှုအတွက်မဟာမိတ်တွေမိဖက်တွေရှာကြရတာပါ။အာဖရိကတိုက်သားတွေကဒီမှာထိုင်နေပြီးပြင်သစ်တွေကလည်းငါတို့မိတ်ဆွေအမေရိကန်တွေတရုတ်တွေကလည်းငါတို့မိတ်ဆွေဆိုပြီးပြောနေကျွန်တော်ဆိုရင်တော့အာဖရိကတိုက်ထဲမှာကျွန်တော်တို့လှည့်စားခံရမှာကိုပါပဲ
ထရမ့်အစိုးရကူဖြစ်နေတာကဘယ်လိုပုံစံတင်နဲ့ချင်းကပ်ရမလဲဆိုတာဖြစ်တယ်လို့ကင်မရာကပြောပါတယ်။ဒေါ်နယ်ထရမ့်ဟာစီးပွားရေးသမားတစ်ယောက်ဖြစ်တယ်လို့အမေရိကန်သမ္မတလည်းဖြစ်တဲ့အတွက်သူနဲ့စကားပြောပြီးဘာဖြစ်မလဲဆိုတာကိုစောင့်ကြည့်သွားဖို့လိုတယ်လို့ဆိုပါတယ်။ဒါအပြင်တရုတ်နိုင်ငံနဲ့တော့စီးပွားရေးကိစ္စတွေပြောသွားဖို့လိုတယ်လို့ပြောလိုက်ပါတယ်ခင်ဗျာ။
ကိုရီးယားနိုင်ငံတင်ဆက်ပေးသွားတာဖြစ်ပါတယ်။ခုထာမှာတော့နိုင်ငံတကာသတင်းတပုတ်ကိုတင်ဆက်ပေးကြပါတယ်။ကမ္ဘာတစ်လောက၁၀ကျော်သက်လူငယ်တသန်းကျော်တို့ဟာကျူတင်ကာကွယ်နိုင်တဲ့အခြေအနေတွေရှိရတဲ့အတိုင်းတိတ်ဆုံးနေရပြီးတော့ဒါကိုအဆုံးသတ်ပြရမယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုလိုက်ပါတယ်။ VOA သတင်းတော့ Carol Pearson ပေးပို့တဲ့သတင်းကိုမှတ်တင်ကြီးထိုက်ကဆက်ပြီးပြပြပေးပါလိမ့်မယ်
။မိခင်နဲ့ကလေးကျန်းမာရေးအစီအစဉ်တွေကာကွယ်ဆေးတွေကြောင့်ကလေးငယ်တွေတိတ်ဆုံးမှုနှုန်းကိုအမကန်ရှော့ချနိုင်ခဲ့ပါတယ်။ဒါပေမဲ့လည်းဆယ်ကျော်သက်တွေအတွက်တော့ဒီလိုမဟုတ်ပါဘူး။ဆယ်ကျော်သက်တွေရဲ့ကျန်းမာရေးပိုင်းမှာတော့မိရောခံရတယ်လို့ဒေါက်တာအန်တနီကော့စတီလိုကပြောပါတယ်
။ When you look at adolescents and by that I mean the age group 10 to 19.
အသက်ဆယ်နှစ်ကနေပြီးတော့19နှစ်ကြားဆယ်ကျော်သက်တွေကိုကြည့်ပါ။တစ်နှစ်ကို 1.2 တန်းသေဆုံးနေတာကိုကျွန်တော်တို့တွေ့ရှိထားပါတယ်။တစ်ယောက်ကို 3,000 နှုန်းနဲ့သေဆုံးနေတာပါ။ဒီပမာဏဟာဆိုလို့ရှိရင်အီယာမခီးစက်တင်လေရင်ကြီး10စီးစာရှိပါတယ်။
ဒေါက်တာကော့စတီလိုကကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကိုဝင်ဆောင်မွေးကင်းစာကလေးငယ်နဲ့ဆယ်ကျော်သက်ကျန်းမာရေးဆိုင်ရာညွှန်ကြားမှုဖြစ်ပါတယ်။ဆယ်ကျော်သက်တည်ဆုံရမှုရဲ့အများစုကကြိုတင်ကာကွယ်လို့ရတယ်ဆိုတာကို WHO နဲ့မိဖက်တွေရဲ့လေ့လာမှုမှာတွေ့ခဲ့တာပါ။ဆယ်ကျော်သက်တည်ဆုံမှုရဲ့၃ပုံ၂ပုံကဆာဟာရာတဲကန္တရာတောင်ပိုင်းအာဖရိကဒေသနဲ့အရှေ့တောင်အာရှဒေသတို့ကဖြစ်တယ်ဆိုတာကိုလေ့လာမှုမှာတွေ့ရပါတယ်။ရှင်တိုင်းမှုကြောင့်ထိခိုက်ဒဏ်ရာရတာကထိတ်ဆုံးမှရှိပါတယ်။ကလေးအများစုကလမ်းလျှောက်တာစပိန်စီတာမှာကားနဲ့တိုက်မိတာဖြစ်တယ်လို့ဒေါက်တာကော့စတီလိုကပြောပါတယ်
။ In India for example there are 90,000
ဥပမာပြရမယ်ဆိုရင်အိန္ဒိယမှာလမ်းမပေါ်ကမတော်ဆမှုတွေကြောင့်တိဆုံးရမှုကတစ်နှစ်ကို9,000ရှိပါတယ်။အဲ့ဒီထဲမှာကလေးငယ်တွေနဲ့ဆေကျော်သက်တွေအများကြီးပါပါတယ
်။ကြားမှာအသက်အရွယ်နဲ့ဒေသကိုလိုက်ပြီးတော့ကွဲပြားမှုရှိပါတယ်။အသက်15နှစ်နဲ့19နှစ်ကြားယောက်ျားကလေးတွေကရှင်တိုင်းမှုရင်းနှစ်တည်ဆုံးမှုနှုန်းမှာမိန်းကလေးတွေငယ်ရွယ်တဲ့ယောက်ျားကလေးတွေထက်ပိုများပါတယ်။အသက်10နှစ်ကနေ14နှစ်ကြားမိန်းကလေးငယ်တွေကတော့မိဖို့ချောင်းကအခိုးငွေတွေကိုရှူရှိုက်တာကနေဖြစ်တဲ့အသက်ရှူလန်းချောင်းဆန်ရယောဂါကြောင့်တည်ဆုံးရပါတယ်။ဆယ်ကျော်သက်အသက်ကြီးပိုင်းမိန်းကလေးတွေကတော့ကလေးမွေးဖွားတာမှတည်ဆုံးရတာပိုပြီးတော့များတဲ့အနေအထားရှိပါတယ်။ဆယ်ကျော်သက်တည်းရဲ့မွေးလန်းချောင်းကမီးဖွားရလောက်အောင်မဖွင့်ဖြိုးသေးတာကြောင့်ဖြစ်ပါတယ်။အရက်ဆွဲဆေးဆွဲနေတဲ့ဆယ်ကျော်သက်တွေစိတ်ကြမ်းမာရေးချို့တဲ့တဲ့ဆယ်ကျော်သက်တွေဟာလည်းလိုအပ်တဲ့ပြုစုစောင့်ရှောက်မှုမရတာကြောင့်အသက်ဆုံးရှုံးကြရပါတယ်။ကိုကိုကိုသက်တည်မှုကလည်းတိုးလာနေပါတယ်။ဆယ်ကျော်သက်တွေရဲ့ကျန်းမာရေးစောင့်ရှောက်မှုတိုးလာစေဖို့အစိုးရတွေကျန်းမာရေးအဖွဲ့အစည်းတွေအနေနဲ့တိုးချက်ဆောင်ရွက်ကြဖို့ WHO ကလိုလားနေတာပါ။ဒေါက်တာCostello ကအခုလိုပြောပါတယ
် Governments have got to invest in young people. I mean
our sorry in here လူငယ်တွေမှာပို့ပြီးတော့ရင်းနှီးမြှုပ်နှံကြရမှာပါ။ဒါကနိုင်ငံအတွက်တန်ဖိုးအကြီးဆုံးပိုင်ဆိုင်မှုပါ။လူငယ်တွေကအနာဂတ်ပါ
။ဥပဒေပြုသူတွေအနေနဲ့ရင်းတွေရဲ့အချိန်လုံးကိုကန့်သတ်ထိန်းချုပ်တာ။နောက်မှဖြစ်မနေထိုင်ကုန်ခပ်အသုံးပြုဖို့စရာတွေကိုဆောင်ရွက်နိုင်ပါတယ်။ကျန်းမာရေးအဖွဲ့အစည်းတွေဘက်ကတော့လူနေမှုအလေအထားတွေပို့ပြီးတော့ကောင်းလာဖို့လေ့ကျင့်သင်ကြားပေးနိုင်ပါတယ်။ဒေါက်တာကော့စတီလိုကအခုလိုပြောပါတယ
် The roots of diabetes of heart attacks of strokes
ဆီယိုသွေးတူးနှလုံးရောဂါလေဖြတ်တာနဲ့အဆုတ်ကင်ဆာတို့ရဲ့အရင်းမြစ်ကဆေးကျော်သက်အရွယ်နှစ်ပိုင်းတွေမှာစပါတယ်ဆေးကျော်သက်တွေအနေနဲ့ဘယ်လိုမျိုးစားသောက်တွေစားတဲ့လဲတင်းတင်းမြတ်တောက်အောင်စားသောက်သလားစလိတ်တောက်မတောက်တခြားအလွဲသုံးစားလောက်တာတွေရှိသလားဆိုတဲ့အပေါ်မှာမူတည်ပါတယ်
ဆယ်ကျော်သက်တွေရဲ့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာနဲ့လိင်ပိုင်းဆိုင်ရာကျန်းမာရေးတိုးတက်လာရင်တော့စီးပွားရေးပိုင်းမှာလည်းတိတိတသာပြန်လည်ကောင်းမွန်လာနိုင်တယ်လို့ပြီးခဲ့တဲ့ AB လကလန်ဆတ်ဆေးပညာဌာနမှာဖော်ပြထားတဲ့လေ့လာမှုကဖော်ပြပါတယ်။တစ်နှစ်ကိုလူတစ်ဦးအတွက်$4ခွဲကျော်လောက်ရင်းနှီးမြှုပ်နှံမယ်ဆိုရင်တော့လူမှုအတိုင်းအဝန်အတွက်ဆယ်ဆကျော်အကျိုးအမြတ်ရှိစေမယ်လို့လည်းလေ့လာမှုအစဉ်ခန်းစာမှာဖော်ပြထားပါတယ်ရှင်။
မန်တင်ထိုက်တင်ဆက်ထားတာဖြစ်ပါတယ်။ VOA ကလည်းကြာတာပြင်းနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။မကြာခင်မှာတင်ဆက်ပေးတဲ့ဒုတိယပိုင်းစီစဉ်တွေမှာတော့ကျန်းမာရေးကဏ္ဍဥဟုံခင်ရဲ့မြန်မာရေးသုံးသက်ချက်ပြင်တိုင်းရင်းသတင်းမှာကဏ္ဍကိုလည်းနားဆင်ကြားဖို့ရှိပါတယ်။ VOA ကလည်းခုလိုထုတ်လွှင့်နေတဲ့အတန်လွတ်စီစဉ်တွေပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ဒါပြင် VOA ရဲ့ရုပ်မြင်သံကြားစီစဉ်တွေကိုညနေ9နာရီမှာ Asia Set 7ကလည်းတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတော်တာရှင်များရှင်၂၀၁၉ခုနှစ်ဇူလ၁ရက်စက်တာဘီနီညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်ကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ညဆင်တိုင်းအထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့လက်ရှိမြန်မာနိုင်ငံရဲ့အနေအထားအရတိုင်းရင်းသားတွေရဲ့လုံခြုံရေးအားနည်းနေသေးတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့
မခွဲခွဲဘူးဆိုတာကကျွန်တော်ရဲ့လုံခြုံမှုကိုအဓိကတိုင်းရင်းသားတွေရဲ့လုံခြုံမှုလုံခြုံရေးအယူအပြမှအရေးကြီးပါတယ်ဒီမှာ
ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌကခုလိုပြောသွားတာကိုတိုင်းရင်းသတင်းလွှာကဏ္ဍမှာပြေဆိုနားဆင်ကြမှာပါဒါပြင်ကျမ်းမာရေးကဏ္ဍနဲ့ဥအောင်ခင်မြန်မာရေးသုံးသက်ချက်စာအုပ်တွေကိုလည်းနားဆင်ကြမှာပါအခုရင်ဆုံးတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်ရဲ့ကျမ်းမာရေးကဏ္ဍမှာသွေးလွန်တုတ်ကွေးအသက်အန္တရာယ်ရော့ကျရေးအကြောင်းတင်ဆက်ပေးထားပါတယ်မြန်မာနိုင်ငံမှာဒီနှစ်ထဲမှာသွေးလွန်တုတ်ကွေးကကဲ့ယောဂအတွင်ဖြစ်လာတာကြောင့်အသက်အန္တရာယ်မဖြစ်အောင်ကြိုတင်ပြင်ဆင်ဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ဒီယောဂကြောင့်အသက်မဆုံးရှုံးရအောင်သွေးလွန်တုတ်ကွေးစောင့်ဝင်တဲ့အဆင့်၊သွေးယိုတဲ့အဆင့်၊သွေးလက်နဲ့အဆင့်မတိုင်ခင်နဲ့သွေးလက်နဲ့အဆင့်လက္ခဏာတွေကိုစောင့်ကြည့်ပြီးတော့အချိန်မီဆေးရုံတင်ဖို့လိုပါတယ်။ချိန်နှိမ်နှင်းလည်းလုပ်ပေးသင့်ပါတယ်။ဒီကြောင့်ပြည်စုံကိုအထွေထွေဆေးကုသမှုသမားတော်ကြီးကျောက်တာမင်းစိုးဦးကိုကိုဝင်းမင်းကမင်းမြန်တင်ဆက်ထားပါတယ်ရှင်။
โอเคทุกท่านทั้งหลายดร.มิสเตอร์ครับญาติมานักงานมาดีนิดเฉยตุลุนตะกวยอภิเษกยาลาในปัตตะภิยชี้เกเรอัปปะตรงก็รอบ้าจองดีนิดเฉยอภิเษกยาลาได้แล้วอภิเษกเนี่ยเอาบริโลกตินาเนี่ยเสซุหมู่เนี่ยเอาปอนเนาะตรีปิยมาเฉ็ดတွေကိုရှင်းပြအဖြစ်ပြောခဲ့ကြတယ်ပေါ့ဆရာရယ်အဲ့တော့ဒီတစ်ခေါက်မှာဒီเสซุหมู่เนี่ยเอาตรีปิยมาအဆင့်တွေကိုအဆင့်စီအသေးစိတ်ပြောအောင်ဆရာရယ်အဲ့တော့ပထမအဆင့်ဖြစ်တဲ့သွေးလွန်တုတ်ကွေးစဝင်တဲ့အဆင့်ကိုစပြောပြပေးပါလားဆရာ။
တန်ကြီးပြည်မှာတုတ်ကွေးဖြစ်တဲ့အဆင့်ကတော့စားတုတ်ကွေးလိုပါပဲ။ဒုတိယအပြင်ချမယ်။အပြင်ထံကောင်းကိုက်မယ်။စကားမဲ့အဆင့်နဲ့ဒီကကဲမယ်။ကျုံမယ်အမ်းမယ်။နောက်ထပ်နောက်ကဘာကလို့ချင်းအမြင်သက်ကလေးကြီးပေါ်လာတတ်ပါလဲ။ဘယ်လိုမပေါ်လာဘူး။ဆိုလို့ချင်းလည်းပဲစတတ်လို့ရ။နောက်ပြေပြောင်းခြင်းတန်းခရိယာနဲ့လက်မောင်းပတ်လို့ပြစ်ပြီးတော့ဆန္ဒထားလိုက်မယ်။ထားမယ်ဆိုတော့မိနစ်20နောက်ထားကြည့်လိုက်မယ်။ထားကြည့်တဲ့အခါကျလို့ချင်းလမ်းမှာပတ်လေပေါ်ပိုင်းလေးမှာအနေနဲ့အဆက်ဆက်တဲ့ပုံစံတည်းဒါဟက်ဆက်ပုံတွေတွေ့လို့ရအဲ့တော့ဒီသင်္ကေတိပါသုံးဖြစ်တဲ့အဆင့်လေဒါတခြားလူတွေကအဲ့အဆင့်ကိုပဲတွေ့ဘူးပြီးတော့ကျန်ကောင်းတက်ကြတယ်ဆိုတော့ရှားရကလာသုံးရကနေ900လောက်ဆလာပေါ့ပြီးတော့မရန်ထားပြီးကျန်ကောင်းတက်ကြတယ်အဲ့ဒါမလို့လည်းပဲအဖြစ်ဒီမှာကြားတဲ့အခါကျတော့အဲ့လိုပုံစံနဲ့ဘောက်ဆက်ဖြစ်သွားတယ်လို့ဆိုသူရတဲ့အဆင့်ကိုအောင်ရှော့ဝင်နေတဲ့ကိုကြောင့်တက်တယ်။အဲ့ဒါပါနဲ့ဆန်တဲ့ကိုကအားစနေနေတယ်။သူကကကောင်းမြေလူမျိုးဆီလို့ရှိရင်ပြင်းပါရစေနဲ့ဆိုရင်ကိုကနာတုတ်ပြန်မှုကတမတဲ့ပုံစံလုံးတော့ဆိုရင်ပြင်းကြီးလို့ဖြစ်ပါ။
ဟုတ်ကဲ့ဆရာအဲ့ခါကျတော့ဒီဒုတိယအဆင့်ဖြစ်တဲ့ဒီသွေးယိုတဲ့အဆင့်မှာရောဆရာဘယ်လိုနေထားရှိလဲ
။ဟုတ်တယ်ကြီးဆက်မရစ်ဖြစ်ပါ။သွေးယိုတဲ့အဆင့်ဆိုလို့ရှိရင်ပါဖြစ်လာတယ်။ခုနလက္ခဏာလေးအပြင်နှာခေါင်းစပုံးလို့ဆန္ဒပုတ်ပြီးမှသွေးယိုဆင်းလို့ကျပေါ်လာဒီရေကောင်းကအနေနဲ့ဒီပုံမျိုးမကောက်ဘူးသူတွေအမင်းနှာခေါင်းကိုရှင်နေသက်ပုံးနေကြတယ်သူတွေထွက်လာမယ်အပြင်ဆိုလို့ချင်းတော့ဆရာကောင်းလာပါပြီအပြင်ကိုတွေ့တဲ့ဆိုလို့အုံနာမယ်တွေ့ရပြီးဖြစ်ပြီးတော့ဒါအတက်အမြင်ဆုံးဆုံးနိုင်ပါအဲ့ဒီဆိုလို့ချင်းတော့သိရင်မအမြင်တင်ပြီးတော့ကုသမှုခင်ဗျာကောင်းပါပြီ
ဟုတ်ကဲ့ဆရာအဲ့ခါကျတော့ဒီနောက်တစ်ဆင့်ပေါ့နော်ဒီသွေးလွန်တဲ့အဆင့်ဒီသွေးလန့်တဲ့အဆင့်ပေါ့ဆရာနော်အဲ့ဒီအချိန်ရောက်ရောဘယ်လိုနေထားရှိလဲဆရာရင
်တကြီးချော့ကျွန်တော်တွေ့လန့်တယ်အဲ့တော့ဒီနေ့အဆင့်ကိုမရောက်ခင်တွေ့လို့ရခင်ဒီအနေထားမျိုးမှာအလိုမျိုးတွေ့ရတယ်ဆိုတွေ့ခုလို့မြင်ရတာ။ဒါဆေးခုံတော့ဆန်းပြတာတစ်ခါကြရင်ဒီဆန်းကိုစံကုန်မိတဲ့ကံရှိတယ်။အဲ့ဒီတွေ့ပြရနေပါတယ်ခါကျတော့။ဟုတ်တယ်။ဒ ဒီအစားကြလာပြီးတဲ့အခါမှာစေတဲ့ကဣတ္တလာပြီးတာတွေးလိုက်နေပြီးဆိုတော့အနေနဲ့အဆင်မပြေဘူးဆိုရင်စေခုံကုန်နေစေခုံကိုပန်းကြတော့ငါတက်ပြီးတော့ဆက်ကြတော့တက်မယ်ဒီကဘီလေးနဲ့အဲ့လိုမျိုးဖြစ်တာပေါ့အဲ့တော့ဒီခုနပြောတဲ့သွေးရတဲ့အချင်းနဲ့ကျွတ်တဲ့အချင်းဆိုလို့ရှိရင်တော့သွေးရကိုအချင်းကြီးကြောင်းလာမကြောင်းရင်အဆင်ပြေဆုံးတော့
ဟုတ်ကဲ့ဆရာအဲ့တော့အခုလူဒီယောဂဖြစ်လာပြီဆိုလို့ရှိရင်ပြည့်စုံကုသမှုအောင်ဆရာဘယ်လိုထိအောင်လုပ်ပေးနိုင်မလဲ
။ဆရာကြည့်လို့ရှိရင်ဒီဘက်တိုင်းဆရာကဒီမတိုင်းဘယ်လိုလဲပဲသူ့ရုပ်စီမှုကိုဖြစ်စေတတ်တဲ့ဟာအက်စပရင်လို့ဒါကလိုလို့ဒါကလိုဖနစ်ကိုအကျိုးပေးတယ်အက်စလက်တပလတ်တယ်လို့ဆိုရင်အဲ့လိုမျိုးရှိနေပါမတိုက်ကြမှာဘူး။ဒီကတည်းကသူ့ရုပ်စီမှုဆိုလို့ရှိရင်ခန္ဓာရဲ့အရေးကြီးနေတော့တဲ့အနာပြုတာလည်းရှိတာအဲ့အခြားကြည့်တဲ့အခါကျတော့ရေဆက်ဆုံးဆုံးတက်ပြေးပါလိမ့်ခဲ့ပြီးအဲ့ဒါကတည်းကသားယူနေရတာ။ဒါဆိုအခြားကြည့်ပြီးတော့တက်လာကလေးတွေကတက်တက်ဆင်းသွားတာဖြစ်။အဲ့လိုအခြားကြည့်တဲ့လို့ရှိရင်ကအခြားအုံချင်းချင်းရေဘက်တိုက်ပြီးဒီအခါကျလို့ရှိရင်ပါစစ်တမောဆိုးရက်ထဲဒီတပတ်တက်တာလို့ဆိုလို့ရှိရင်တော့ပြေလို့ပါပြီးတော့ဒေါင်းလို့ဒါလည်းဒီပြင်းလို့နဲ့အဲ့လိုမျိုးအကျိုးလိုပါလေ။နောက်တစ်လက်ရှင်ကိုစူးပြီးတော့ဒီကခုနအထက်မှာပြောကြခဲ့တဲ့ပြဿနာတွေကိုပြီးတော့စူးစမ်းအောင်ဆိုတဲ့ခုနစေပေါင်းကြီးအသက်ရှင်လို့နိုင်ဝတ်တာဒါမှမဟုတ်တနေ့တစ်ခါသတ်တာဖို့တော့အထူးသဖြင့်ဖြားတာတတိယနာရီပြဿနာရက်ကြီးအရေးကြီးအဲ့ဒီရက်ကြီးမှာတော့တွေးလန့်တယ်အဲ့တော့ကလေးကဖြားပြီးနေ့စားပြီးတဲ့ဆံမချလို့ရှင်ကျန်နေကြောက်တယ်လို့ဆိုပြီးဖြားကြအောင်လို့ရှင်တွေးလန့်ဖြစ်နေတဲ့အတွက်ကြောင့်ကျန်နေကြောက်တယ်လို့ဟုတ်ပါ
ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီယောဂမဖြစ်ခင်ဟိုချုပ်တင်ကာကွယ်တဲ့အနေအထားရောဘာတွေလုပ်နိုင်သေးလဲ
ခုနကကျွန်တော်ထပ်မဆုံးလို့ပဲကာကွယ်တဲ့နေသားများရှိတယ်။အဲမှာဆိုရင်ဆက်ပိုင်းအကစားဝန်ကြီးဌာနဆိုထုတ်တဲ့အတူကောင်လေးတွေရှိပါအဲ့ဒါတော့ရှင်နေမင်းနဲ့ပတ်သက်လို့ဖုန်းတုံးလေးစိတ်လောင်ထောင်ခတ်ဆွင့်ရုပ်ချင်းမှုတ်တင်တော့အဲ့လိုမျိုးရတာရှိပါတယ်။ဒါကဥက္ကရာတော့ခုနကျွန်တော်ပြောခဲ့တဲ့ဒီကြီးကြီးတဲ့တွေသုလောင်ထားတဲ့မှာရေးစည်းလို့ဒီဥရရေတော်တဲ့နေရာကြီးမှာရှင်နေမဝင်နိုင်အောင်ချုံ့နေအောင်ပုံစံတော့ဖုံးဖို့ပဲဒါကတော့သူတို့ကတော့ဒီရေစီကိုရေဦးတို့ဒီမျိုးဥပ္ပဘာလို့ကရေစီဝတ္တခဏစီကျော်ပြီးတော့သူမေးပြီးကောက်မှာအထူးသဖြင့်သုံးရက်တခါတွင်ပိုကောက်မှာနောက်ကလေဒါကတော့အဲ့လိုမျိုးပုံလုံးလည်းမရှိဘူးတဲ့အမှညောင်ရိုးတို့ဘာလို့ဖြစ်လို့ရှိရင်သုံးရက်တခါလေပြီးလို့တင်မှာပြီးတော့စိတ်ရေစီဖြတ်ပြမယ်ဆိုလို့ချင်းပုံလုံးလည်းမပေါ့တဲ့ဒီစင်းနဲ့စိတ်ကြီးခဲ့ရတော့တော့ကျွန်တော်ကြောင့်အောက်ခံကိုတည်ဆိုလို့ချင်းတခါကျရင်ရေထဲလာလို့ရှိရင်အဲ့မှာလည်းသူကရေကြီးတဲ့ဆိုရင်ဒီပြင်ရပါဘူးအဲ့ညာရေဆက်ပြီးဒီသေးသေးလို့ရေလေးသေးလို့စားတစ်ခုလောင်းတယ်အဲ့ဒါကတော့ထောင်းဆောင်းဆိုတော့ကျတော့ကလေးတွေချင်းကစိတ်မခံရအောင်နေလည်းတော့အဲ့ညာလေးတွေစောင်းနေသိနေနဲ့အမေအောင်လို့စားရတဲ့အောင်ဆောင်းတော့ကတ်ဆက်တော့ရေစီပိုင်းထဲမှာစိတ်လောင်းနေပြည့်စုံစေကြာဒီရေစစ်တူတန်းတစ်ခါစစ်စစ်ခတ်ထုတ်ကြည့်နောက်ဖွင့်ဆိုတော့နေထဲမှာကလေးအောင်ခေါင်းကစဉ်းကြတဲ့ခါလေးဖွင့်တာနေပိုင်းမှာဖွင့်တာဒါဆိုတော့ပေါ်လို့ရှိရင်ချင်းခေါင်းအောင်နေတော့တော့ညစ်ဆိုတော့ဒီကတော့လည်းမရှိနေဘူးနည်းနည်းတရားစုံတို့အမှုခွက်တို့လို့စီခွက်တွေအဲ့ဒီဒီအရင်မျိုးဘုတ်တော့ဒီညောင်းဒီဒီတော့ပေါင်းတယ်ဟုတ်ပါရှင်စစ်စားအင်းမှပြည်ပြီးဘောကားဒီဆက်မှရှင်အောင်နေတဲ့ကျေတော့ကြောင့်မလို့ပြောပါခြင်းနဲ့ရှင်ကြီးအင်းကြီးတို့ဆက်အောင်ထားဘုဆိုတာတော့ခုနရှင်နေပြီးပြန်လေရှင်ပြည်ပြန်လေစိတ်မို့တော့အခုတောင်းပါ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီကာကွယ်ဆေးထိုးနိုင်တဲ့နေထားရောဘယ်လိုရှိပြီလဲဆရာကြီ
းခုနကကျွလုံးတကွနဲ့ပတ်သက်လို့ကာကွယ်ဆေးပေါ်ပြလာတယ်အဲ့ဒါကိုစံကဒီလိုပဲ။အဲ့တော့ဆောင်းဆောင်လာကုန်ပြီ။ဒီမှာလာမှာမရှိဘူးမှာစပြီးတော့ဆွဲခဲ့။အခုသူကကဘာကျမ်းမရဆိုကြီးကဆောင်းဆောင်ကနေအစမှာအတင်းနဲ့ကြည့်ပြီးတော့ပြုတုပ်ပြီးတော့ကဖြစ်ဆောင်မှုများတဲ့နိုင်ငံမျိုးပေါ်တိုးဆက်နိုင်ကြအောင်ပြင်လာဟာဖြစ်ပါ။
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ပြည်သူတို့ကအသက်အန္တရာယ်ရောကြရဲ့အကြောင်းကိုကိုဝင်းမင်းတင်ဆက်ပေးထားတဲ့အပတ်စဉ်ကျန်းမာရေးကဏ္ဍကဏ္ဍဆင်ခဲ့ကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့ဥအောင်ခေရဲ့မြန်မာရေးသုံးသက်ချက်ကဏ္ဍဆင်ကြမှာပါ။မြန်မာနဲ့အာရှနိုင်ငံတချို့ကအထည်ချုပ်လုပ်ငန်းတွေကိုဥအောင်ခေကနှိုင်းယှဉ်သုံးသက်ထားပြီးတော့ကိုညံဝဲအောင်နဲ့အတူတင်ဆက်ထားပါတယ်ရှင်။
နိုင်ငံခြားအထည်လုပ်ငန်းရှင်တွေဟာလောက်ခဈေးပေါ်တဲ့တိုင်းပြည်တွေမှာရင်းနှီးမြှုပ်နှံကြတာများပါတယ်။တရုတ်၊ထိုင်း၊ဗီယက်နမ်၊ကမ္ဘောဒီးယားနဲ့အင်ဒိုနီးရှားနိုင်ငံတွေနဲ့ရှင်လိုက်ရင်မြန်မာပြည်ဟာလောက်ခသက်သာပါတယ်။ဒါကြောင့်လည်းတရုတ်၊ကိုရီးယား၊ထိုင်ဝမ်၊ဂျပန်နဲ့ဥရောပကုမ္ပဏီတွေမြန်မာပြည်မှာအထည်ချုပ်လုပ်ငန်းတည်ထောင်ကြတာဖြစ်ပါတယ်။ ကမ္ဘောဒီးယားနဲ့ဗီယက်နမ်မှာအနည်းဆုံးလောက်ခဟာတလဒေါ်လာ150ရှိပြီးထိုင်းမှာတော့တလ250ရပါတယ်မြန်မာရဲ့အနည်းဆုံးလောက်ခကတလဒေါ်လာ90လောက်ရှိပြီးဘင်္ဂလားဒေ့ရှ်မှာ45ဒေါ်လာသာရပါတယ်မြန်မာပုဂ္ဂိုလ်ရဲ့ဆေးရကိန်းနှုန်းဟာအထည်ချုပ်လုပ်ငန်းကရတဲ့ဝင်ငွေဖြစ်ပါတယ်2015မှာဒေါ်လာတန်း1000ဘူးမြန်မာကတင်ပို့နိုင်ပြီမြင့်အိမ်နီးချင်းနိုင်ငံတွေကိုမှီဖို့အများကြီးလိုပါသေးတယ်။အဲ့ဒီနေ့မှာကမ္ဘောဒီးယားကဒေါ်လာတန်း6000ဘူး၊ဗီယက်နမ်ကတန်း3000ဒီပါဘူးတင်ပို့နိုင်ခဲ့ပါတယ်။ဗီယက်နမ်မှာအထည်ချုပ်အလုပ်သမား2000ခွဲလောက်နဲ့စက်ရုံ6000ဒီပါရှိပါသေးတယ်။လောက်ခနယ်လီလုပ်ငန်းရှင်တွေကြိုက်တည်ဖို့လောက်ခနယ်တဲ့နိုင်ငံတွေကိုစုပြုံဝင်ရောက်လို့ရှိပေမဲ့မြန်မာပြည်ဟာဘင်္ဂလားဒေ့ရှ်လိုမဖြစ်ဖို့လိုအပ်ကြောင်းသတိပေးကြပါတယ်။
မြန်မာနိုင်ငံမှာအနည်းဆုံးလောက်ခတစ်နှစ်ကျပ်3600ပေးဖို့2015ခုနှစ်တုန်းကသတ်မှတ်ပါတယ်အလုပ်ရှင်ဘက်ကတော့2500လောက်သာပေးလိုပါတယ်3600နဲ့ဆိုရင်စီးပွားရေးတွက်ချေမကိုက်တဲ့အတွက်စက်ရုံတွေပိတ်ရလိမ့်မယ်လို့တရုတ်နဲ့တောင်ကိုရီးယားကုမ္ပဏီ90လောက်ကချင်းချောက်ပါတယ်အနည်းဆုံးလောက်ခတစ်နှစ်ကျပ်3600နဲ့စားမလောက်ကြောင်းအလို့သမားသက်မှတ်ကဘက်ကရှင်းပြပါတယ်စယုံဥပဒေမှာအလုတ်ချိန်တစ်ပတ်44နာရီအချိန်ပိုက16နာရီစုစုပေါင်းနာရီ60လောက်ခွင့်ပြုထားပါတယ်ဒါပေမဲ့ဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်မှာတစ်ပတ်64နာရီလောက်ခွင့်ပြုကြောင်းအလုတ်သမားရေးဌာနကအမိန့်ထုတ်ပါတယ်အလုတ်ရှင်ကတော့ကုန်စည်များများထုတ်လုပ်နိုင်ပြီးများများရောင်းရဖို့သာစိတ်ဝင်စားပါတယ်အလုတ်သမားရဲ့ဘဝအခြေအနေကိုဦးစားမပေးကြပါဘူး
မြန်မာအထည်ချုပ်လုပ်ငန်းကအလုပ်သမား40ရာခိုင်နှုန်းဟာတောင်ကိုရီးယားကုမ္ပဏီတွေမှာအလုပ်လုပ်ကြပါတယ်။မြန်မာအလုပ်သမားဥပဒေကိုဖြောက်ဖြဲ့ရမှာလဲတောင်ကိုရီးယားတွေအများဆုံးဖြစ်ပါတယ်။အချိန်ပိုလုပ်ဖို့အစိုးရကခွင့်ပြုထားတဲ့ပုံပြီးခိုင်းတဲ့နေရာမှာတောင်ကိုရီးယားကုမ္ပဏီတွေနာမည်ကြီးပါတယ်။အထည်ချုပ်စက်ရုံ39ဦးကအလုပ်သမား1200ကို Action Labor Rights အဖွဲ့ကတွဲဆုံမေးမြန်းတဲ့အခါမှာ62ရာခိုင်နှုန်းဟာတရားဝင်သတ်မှတ်ထားတဲ့အချိန်ပိုတဲ့အမြင်ကပိုလုံနေရတယ်လို့ပြောပါလေဒီထဲမှာအလုပ်သမား15ရာခိုင်နှုန်းကလုပ်ပြရတဲ့အချိန်ပိုအတွက်လောက်ခမရဘူးလို့သိရပါတယ်ခလေးလုပ်သားတွေကိုလည်းတောင်ကိုရီးယားပိုင်ကုမ္ပဏီတွေမှာတွန့်နေပါတယ်အလုပ်ရုံ69ရာခိုင်နှုန်းမှာအရေးပေါ်ထွက်ပေါက်မရှိပါဘူ
းအတည်ချုပ်လုပ်ငန်း180လောက်မှာလူမှုကျင့်ဝတ်စံချိန်စံညုံးကိုလိုက်နာနိုင်ကြပြီးကြံစည်ရုံတွေမှာသတ်မှတ်ထားတဲ့စံချိန်စံညွှန်းကိုမလိုက်နာကြဘူးလို့အထည်ချုပ်လုပ်ငန်းရှင်များအသင်းဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးအောင်မျိုးဟိန်ပြောတာကိုဇန်နဝါရီ29ရက်နေ့ထုတ်မြန်မာတိုင်းစ်သတင်းမှာဖော်ပြပါရယ်ဥရောပအမေရိကန်နဲ့ဂျပန်ကိုတင်ပို့တဲ့စက်ရုံတွေကသာစံချိန်စံညွှန်းလိုအပ်ချက်ကိုလိုက်နာကြပြီးတရုတ်နဲ့မြန်မာပိုင်စက်ရုံတွေကတော့မလိုက်နာကြဘူးလို့ဆိုပါရယ်ကျင်းဝတ်လိုက်နာအောင်အလို့သမားသမဂ္ဂတွေကလည်းတိုက်တွန်းကြပါရယ်ကမ္ဘာနိုင်ငံကြီးတွေတောင်းဆိုတဲ့အတိုင်းစစ်ရုံမှာလိုက်နာရမယ့်လူမှုကျင့်ဝတ်စံချိန်စံညွှန်းတွေကိုပြည်တွင်းလုပ်ငန်းရှင်တွေလိုက်နာကြဖို့လိုပါတယ်ဒီကိစ္စမှာအစိုးရရဲ့ကူညီထောက်ပံ့မှုလိုအပ်နေတယ်လို့ဆိုပါတယ
်အာရှဒေသမှာဘင်္ဂလားဒေ့ရှ်ပြီးရင်မြန်မာဟာလောက်ခအနည်းဆုံးဒေသဖြစ်ပါတယ်အထည်ချုပ်လုပ်ငန်းရှင်တွေအဖို့လောက်ခနည်းလေအများဆုံးများလေဖြစ်တဲ့အတွက်မြန်မာပြည်မှာယင်းဤပြုံနံလိုကြတာသဘောကျပါတယ်။ဒါကြောင့်မြန်မာအထည်ချုပ်လုပ်ငန်းတစ်ဝက်လောက်ဟာနိုင်ငံခြားပိုင်သို့မဟုတ်နိုင်ငံခြားနဲ့ဖက်ဆက်လုပ်ကားသူတွေဖြစ်ပါတယ်။တရုတ်၊ကိုရီးယား၊ထိုင်ဝမ်နဲ့ဂျပန်တို့အပြင်အနောက်တိုင်းကုမ္ပဏီတွေနဲ့အထည်ချုပ်လုပ်ငန်းမှာပါဝင်လာကြပြီဖြစ်ပါတယ်။ဒါကြောင့်မြန်မာအလုပ်သမားတွေတန်ရတာကြီးလုခရဖို့နဲ့စက်ရုံအစီအတန်းရှိရေးဟာအရေးကြီးလာပါတယ်။အာရှနိုင်ငံတွေမှာမနစ်ကအနည်းဆုံးလောက9ရာခိုင်နှုန်းကနေ15ရာခိုင်နှုန်းအထိတိုးလာတာတွေ့ရပါတယ်။အိန္ဒိယ၊မလေးရှား၊ထိုင်း၊ကမ္ဘောဒီးယားနဲ့အင်ဒိုနီးရှားမှာလောက9တိုးလာပါတယ်။ဘင်္ဂလားဒေ့ရှ်မှာတော့မပြောင်းလဲပါဘူး။ကမ္ဘောဒီးယားမှာအလုသမားတက်မကရဲ့တောင်းဆိုမှုကြောင့်လောက9တိုးပြရပါတယ်။အင်ဒိုနီးရှားမှာတော့စားလောက်အောင်အစိုးရကအနည်းဆုံးလောက9ကိုတိုးပြပါတယ်။တရုတ်နဲ့ဖိလစ်ပိုင်မှာတစ်လဒေါ်လာ300ကျော်ရပြီးမလေးရှား၊ထိုင်းနဲ့အင်ဒိုနီးရှားမှာတလဒေါ်လာ250ကျော်ရပါသေး။အိန္ဒိယ၊ဗီယက်နမ်နဲ့ကမ္ဘောဒီးယားမှာတလဒေါ်လာ150လောက်ခရကြပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်မှာတော့100အောက်သာရနေကြပါသေးတယ်ခင်ဗျာ။
ဦးအောင်ခင်မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်ခုဒီခါမှာတော့လာမယ့်စနေနေ့ညတိုင်းလီလိုင်းစီစဉ်မှာဗားရီဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ။
မြန်မာနိုင်ငံမှာလူခွင့်ရချိုးဖောက်မှုဆွတ်ဆွဲချက်တွေလို့ပြဿနာရှိမှမှနဲ့ကြုံရတဲ့အခါစုံစမ်းစစ်ဆေးရေးအဖွဲ့တွေဖွဲ့စည်းပြီးဖြေရှင်းဖို့ကြိုးပမ်းမှုတွေခက်ဆစ်ဆိတ်တွေ့လာနေရပါတယ်။ဒါပေမဲ့အာဏာပိုင်တွေရဲ့စုံစမ်းစစ်ဆေးမှုတွေအပေါ်မကြာခဏဆိုသလိုတန်တရားအမြင်တွေဝေဖန်မှုတွေလည်းရှိနေပါတယ်။အများယုံကြည်ကူးစားနိုင်တဲ့စုံစမ်းစစ်ဆေးမှုတွေဖြစ်ဖို့ဘာတွေလိုအပ်နေလဲ။အမှန်တရားကိုဖော်ထုတ်နိုင်အောင်ဘယ်လိုလုပ်ကြမလဲဆိုတာကို VOA ရဲ့စနေနေ့ညတိုင်းရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှိတွေအနေနဲ့ကိုယ့်ရဲ့အမြင်သဘောထားတွေပဲဖြစ်ဖြစ်မိမြလူဓာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမိမြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-332-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဆိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတရက်ဒီလိုက်စီစဉ်ကဒီလိုပါရစေ
။သောတာရှင်ရှင်နေနေစနေနေ့ည9:00နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကလေးထမံဖိတ်ခေါ်လိုက်ပါတယ်။တရက်ဒီလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ခုတ်ခါမှာတော့တိုင်းရင်တည်င်းလာစီစဉ်ကိုနားဆင်ကြမှာပါ။နေဆက်ဒေတာတိုင်းရင်သားတွေစူးစီးတင်ဆက်ထားပါရဲ့ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်တည်င်းလာကကျဆိုပါရယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ်။
မင်္ဂလာပါရှင်ကျမကအာမီပါ BNI Y Note သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာလေကတော့21ရာစုပင်လုံညီလာခံကျင်းပနေစဲမှာရှမ်းပြည်မြောက်ပိုင်းဒေသတွေမှာမြမတက်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်မိုရာမုန်တိုင်းကြောင့်ရခိုင်ပြည်နယ်အတွင်းထိခိုက်ပျက်စီးမှုတွေရှိခဲ့တယ်ဆိုတာနဲ့နိုင်ငံရဲ့နေမြေအပိုင်းစားဟုသမျှဟာမိမိအခါမှာခွဲမထွက်ရဆိုတဲ့အချက်ပေါ်တိုင်းသားနိုင်ငံရေးပါတီကောင်းဆောင်တွေရဲ့အမြင်သဘောထားတွေကိုကြားကြားရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံခေါ်21ရာစုပင်လုံညီလာခံဒုတိယအကြိမ်အစည်းအဝေးကျင်းပနေတဲ့တစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြားတိုက်ပွဲဇက်တိုက်ဖြစ်ပွားနေပါတယ်။မေလ30ရက်နေ့မနက်ဘက်မှာကြောင်မဲမြို့နယ်ပန်အမိုင်းကျေးရွာနဲ့ပန်လောကျေးရွာကြားမှာတအောင်းပလောင်တပ်ဖွဲ့ TNLA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မေလ24ရက်နေ့ကနေ30ရက်နေ့အထိနမ်ဆန်မြို့နယ်ကိုခိုင်မြို့နယ်ကြောင်မဲမြို့နယ်ဘက်မှာ၄ချိန်ထပ်မံတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNLA ပြန်ကြားရေးအရာရှိဗိုလ်မှူးတပ်အိုက်ကျော်ကပြောပါတယ်မေလ24ရက်နေ့မှာကချင်လူလိုက်ရေးတပ်မတော် KNA နဲ့အစိုးရတပ်မတော်တို့အကြားကိုခိုင်မြို့နယ်တာမူးညံမြို့နယ်ခွဲမုံကြီးကွန်လုံလမ်းဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNA တပ်မဟာ6အရာရှိတဦးကပြောပါတယ်။တန်လွင်မြစ်အရှိဘက်ကိုကန့်ဒေသမှာဆိုရင်မေ25ရက်နေ့ကတိုက်ပွဲကြီးငယ်ဖြစ်ပွားခဲ့တယ်လို့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုကသတင်းထုတ်ပြန်ခဲ့ပါတယ်။မြောက်ပိုင်းဒေသတိုင်းရင်းသားတော်လှန်ရေးအဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ကိုယ်စားလှယ်အဖွဲ့ဟာနေပြည်တော်21ရာစုပြည်လုံးညီလာခံမှာတက်ရောက်နေချိန်မှာတိုက်ပွဲဖြစ်ပွားနေရလဲဖြစ်ပါတယ်
ရခိုင်ပြည်နယ်မှာဝင်ရောက်တိုက်ခတ်သွားတဲ့မိုရာမုံလမ်းကြောင်းရခိုင်ပြည်နယ်ကမောင်သောဘူတီတောင်စစ်သွေးမြောက်ဦးမြေပုံဘုန်းကျုံရသိပ်တောင်စတဲ့မြို့နယ်တွေမှာအဆောက်အဦတွေဖုံးတော်ကြီးကျောင်းတွေနဲ့စာတင်ကျောင်းတွေပျက်စီးခဲ့ရသလိုဆက်လေဆိုလည်းနှိမ့်မြုပ်ခဲ့ပါတယ်မုံသားရောက်ထိခိုက်တန်ရာရလူတွေကိုစေယုံမှာတက်ရောက်ကူတနေကြပြီမဲ့အသေးပြောက်စင်းကိုတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးဘူးလို့ပြည်내ဆွေရဖွဲ့ဝင်တွေကပြောပါရယ်အခုတိုက်ခတ်သွားတဲ့မိုရာမုံသားဟာနှစ်ပေါင်း40ကျွဲပြင်းထန်ဆုံးရခိုင်ပြည်နယ်မှာတိုက်ခိုက်တဲ့မုံသားဖြစ်တယ်လို့ရခိုင်ပြည်သူတွေကပြောပါရယ်ပြည်စည်းဆုံးရှုံးမှုလွန်များပြားတဲ့အတွက်ပြန်လည်ကယ်ဆယ်ရေးနဲ့နေရာချထားရေးအတွက်ရခိုင်ပြည်နယ်ဆွေရဖွဲ့ကလည်းအရေးပေါ်စီဝေးတစ်ခုကိုမေလကုန်မှာပြုလုပ်ခဲ့ပါရယ်
ချင်းနိုင်ငံရေးပါတီများတပါတီအဖြစ်ပေါင်းစည်းနိုင်ရေးအတွက်တာဝန်ရှိတဲ့ထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့အမြန်ဆုံးစ조사ဆောင်ရွက်ကြရန်ကလေးမျိုးအဆင့်ပါတီကော်မတီတွေကတောင်းဆိုလိုက်ပါတယ်ချင်းပါတီကြီးတွေဖြစ်တဲ့ချင်းတိုးတက်ရေးပါတီချင်းမျိုးသားဒီမိုကရက်တစ်ပါတီနဲ့ချင်းဒီမိုကရေစီဖွဲ့ချုပ်ပါတီ၃ခုကကလေးမျိုးနယ်အဆင့်ကော်မတီခေါင်းဆောင်တွေဟာမေလ29ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ကြပြီးအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်ပါတီပေါင်းစည်းရေးအတွက်တာဝန်အရှိဆုံးပုဂ္ဂိုလ်တွေဖြစ်ကြတဲ့ချင်းပါတီအသီးသီးကဥက္ကဋ္ဌတွေအတွင်းရေးမှူးတွေနဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်တွေအနေနဲ့ကိုအတ္တကိုရှေ့တန်းတင်ခြင်းကြိုတင်သတ်မှတ်ချက်တွေထားရှိခြင်းနဲ့အချိန်ဆွဲမှုတွေမပြုတ်လို့ပဲပေါင်းစည်းရေးအောင်မြင်ပြီးမြောက်တဲ့အထိအမြန်ဆုံးကြိုးပမ်းဆောင်ရွက်ကြဖို့လိုတယ်လို့သူတို့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်
ဒီမိုကရေစီအကျိုးပြုကိရင်တပ်မတော် CKP ဖွဲ့စည်းကနေတားမြစ်ထားတဲ့မူရေးဆေးဝါးပါဝင်အချက်၄ချက်ကိုအဖွဲ့ဝင်တပ်သားတွေဖောက်ပြက်ရင်အပြင်းအထန်ဆုံးရေးယူသွားမယ်လို့မေလ26ရက်နေ့မှာ CKP ကနေကြေညာချက်တောင်ထုတ်ပြန်ထားပါတယ်။အဆိုပါတားမြစ်ချက်တွေမှာဆိုရင်လက်နက်မှောင်ကိုရောင်းဝယ်ခြင်း၊မူရေးဆေးရောင်းဝယ်တည်ဆောင်သုံးစွဲခြင်း၊လူမောင်ကိုကူးခြင်းနဲ့တရားမဝင်ငွေစက်ကိုသူ့ကန်ဆောင်ခြင်းများလုံးဝမပြုလုပ်ဖို့ထုတ်ပြန်ထားပါတယ်။တိုင်းပြည်သားတဲ့ချက်တွေဟာဖွဲ့စည်းရေးမှာရှိလာမှာစိုးရိမ်တဲ့ပြင်လိုအပ်လာလို့ထုတ်ပြန်လိုက်တာဖြစ်ပြီးထိန်းချုပ်နေမြေအတွင်းမှာဖြစ်လာရင်ထိရောက်စွာရည်ရွယ်သွားမှာဖြစ်တယ်လို့ DKP ဒုစီဝီချုပ်ဒုပူချုပ်ကြီးစောစတီကပြောပါတယ
်။မွန်နိုင်ငံရေးပါတီတွေပေါင်းစည်းနိုင်ရေးအတွက်ပါတီချင်းချင်းတိုက်ရိုက်တွဲဆောင်ပြီးဆွေးနွေးသွားမယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။မွန်ပါတီပေါင်းစည်းရေးအတွက်ကြိုးပမ်းနေတဲ့ပါတီပေါင်းစည်းရေးညီနိုင်ရေးအဖွဲ့ဖြတ်သိမ်းလိုက်ပြီးနောက်မှာတော့ပါတီတွေအချင်းချင်းတွဲဆောင်ဆွေးနွေးကြဖို့ကြိုးပမ်းလာတာပဲဖြစ်ပါတယ်။ပါတီအချင်းချင်းတွဲဆုံဆွေးနွေးနိုင်ဖို့အတွက်မွန်အမျိုးသားပါတီဘက်ကကိုယ်စားလှယ်၃ဦးကိုလည်းရွေးချယ်ထားပြီးဖြစ်ပါတယ်။ထို့အတူမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီဘက်ကလည်းအချင်းချင်းတွဲဆုံဆွေးနွေးဖို့အမြဲတမ်းတကားဖွင့်ထားတယ်လို့ပါတီတွဲဖက်တွင်ရင်မူနိုင်စန်တင်ကပြောပါတယ်။မွန်နိုင်ငံရေးပါတီတပါတီရဲ့ဖြစ်ဖို့တန်ကြာတော်တွေမွန်ပညာရှင်တွေနဲ့မွန်ပြည်သက်ပါတီကကိုယ်စားလှယ်တွေပါတီပေါင်းစည်းညီနိုင်ရေးအဖွဲ့ဖွဲ့ပြီးတော့ကြိုးပမ်းလာခဲ့ပေမဲ့ညီနိုင်လို့မရတဲ့နောက်ဆုံးအနေထားမှာပေါင်းစည်းရေးအဖွဲ့တွေကိုဖျက်သိမ်းလိုက်ပြီးနောက်ပါတီအချင်းချင်းတွဲဆုံညီနိုင်သွားဖို့အနေထားရှိနေပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ပြည်အောင်စုငင်းချင်းရင်ညီလာခံခေါ်22ရာစုပင်လုံညီလာခံဒုတိယတင်အစည်းအဝေးမှာဆွေးနွေးခဲ့ကြတဲ့နိုင်ငံရေးအစုအဖွဲ့လိုက်ဆွေးနွေးတဲ့အချက်တွေထဲမှာထည့်သွင်းထားတဲ့နိုင်ငံတော်၏ငင်းချင်းအပိုင်းခြားဟုသမျှပြီးနိုင်ငံတော်မှမြည်သည့်အခါမှာခွဲမထွက်ရဆိုတဲ့အချက်ကိုထည့်သွင်းဖို့တိုင်းသားနိုင်ငံရေးပါတီတွေအပါအဝင်လက်နက်ကိုင်အဖွဲ့အစည်းတွေကနေကန့်ကွက်မှုတွေရှိနေကြပါတယ်။ခွဲမထွက်ရဆိုတဲ့ကန့်သက်ချက်ပေါ်တိုင်းသားခေါင်းဆောင်တွေရဲ့အမြင်သဘောထားတွေကိုတော့အမိကနေစူးစီးထားပြီးတော့နိုင်ကုန်းအင်ကနေအခုလိုတင်ဆက်ထားပါတယ
်။လက်ရှိမြန်မာနိုင်ငံရဲ့အနေအထားအရတိုင်းရင်းသားတွေအတွက်လုံခြုံမှုအားနည်းနေတဲ့အတွက်အစိုးရအနေနဲ့တိုင်းရင်းသားတွေရဲ့ယုံကြည်မှုပိုရရှိအောင်လှုပ်ဆောင်ဖို့လိုအပ်နေတယ်လို့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကပြောပါတယ်
။ခွဲထွက်မယ်မခွဲထွက်ဘူးဆိုတာကကျွန်တော်ရဲ့လုံခြုံမှုကိုအဓိကတိုင်းရင်းသားတွေရဲ့လုံခြုံမှုလုံခြုံရေးအယူအပြောင်းမှအရေးကြီးပါတယ်။ဒီမှာအခုကလုံခြုံမှုရှိဘူးကျွန်တော်တိုင်းသားတွေနိုင်ငံစီးနင်းဒီမှာပဲလုပ်စီပေါ်ရေးရရပညာရေးရရလူဦးရေဝါမျိုးရရခံရတယ်ဒါကြောင့်ကျွန်တော်ကဒီအရလုံခြုံမှုဘယ်လိုမျိုးလုပ်မလဲအဲဒီကတော့စစ်တပ်ကလည်းတနက်နေ့ဒါမျိုးကြီးမှအုပ်ချုပ်နေတဲ့အပိုင်းဖြစ်တယ်ဒါကြောင့်အဓိကကတော့တိုင်းသားလူစုပြရလုံရဲ့စိတ်တပြားအခုကအရှင်ကြီးနေခရီးဆိုတဲ့ပုံမှာရင်းချင်းလာအောင်ပြုလုပ်ပြရတဲ့
နိုင်ငံတော်ရဲ့နေမည်အပိုင်းခြားဟုသမျှဟာမြည်သည့်အခါမှခွဲမဆွဲရဆိုတဲ့မူဝါဒကိုထည့်သွင်းပြသမယ်ဆိုရင်1948ခုနှစ်ပင်လုံစာချုပ်ပင်လုံဂတိကဝတ်ပင်လုံစိတ်ဓာတ်တို့ကိုလုံးဝစန့်ကျင်နေတာဖြစ်တယ်လို့ SNLD ပါတီသွဲဖက်တွေတွင်းမှုနှင့်ဆိုင်းကျော်ညို့ကပြောပါတယ
်ပင်လုံပြောတဲ့အချိန်မှာဟိုပင်လုံစိတ်ဓာတ်တခုရဲ့ပြောလို့မရဘူးပင်လုံဂတိကဝတ်တွေရှိတယ်ပင်လုံစာချုပ်ရှိတယ်ဒီမှနဲ့ပေါင်းရင်တန်းတူရည်တွေဖြစ်ရမယ်ခွဲထွက်ခွင့်ရှိရမယ်ဆိုတဲ့ကိစ္စတွေ
ခွဲထွက်ရေးခွဲမဆွဲရေးပြဿနာချက်ပင်လုံရဲ့အနှစ်သာရကိုဖော်ကျူးရမှာဖြစ်တယ်လို့ဥပဒေထောက်ကူပြုကွန်ရက်တည်ဆောင်သူလူခုရေးရှိနေဦးအောင်သူကအခုလိုထောက်ပြပါတယ
်ပင်လုံစာချုပ်ရဲ့အနှစ်သာရလေးတိုင်းနိုင်ငံကြီးမှာကိုယ်ပိုင်ဥပဒေကိုရရင်တော့ပြည်ရှိစီရနေဆိုတော့တကယ်ရှိခဲ့တယ်လားဒုတိယချက်ကဒီမိုကရေစီနိုင်ငံကြီးတွေမှာရတဲ့လူစည်းကွန်အရေးတွေကိုပြရမယ်ဆိုတဲ့ဒုတိယချက်ဒီအချက်တွေနဲ့အညီရှိရလားဆိုတော့ကြည့်ဖို့ပဲ
တိုင်းသားတွေအနေနဲ့မျိုးရဆစ်နိုင်ငံဆွေးနွေးပွဲတွေကျင်းပနိုင်ခြင်းမရှိသေးတာရဲ့ပြည်သူလူထုရဲ့သဘောထားမြင်တွေရယူနိုင်ခြင်းမရှိသေးတာရဲ့ပြည်내တည်တည်မှရှိတဲ့အခြားဖွဲ့စည်းတွေကလည်းယနေ့ကြောင်းလဲနေတဲ့နိုင်ငံရေးဖြစ်စဉ်တွေပါဝင်လာနိုင်ခြင်းမရှိသေးတဲ့အတွက်နိုင်ငံတော်ရဲ့နေမြေပိုင်းခြားဟူသမျှဟာနိုင်ငံတော်မှမြေတိခါမှဖွဲ့မဆွဲရဆိုတဲ့အချက်ကိုဆွေးနွေးဖို့သဘောထားပေးဖို့အခက်အခဲဖြစ်နေတယ်လို့တိုင်းသားခေါင်းဆောင်တွေကလည်းသုံးသပ်ထားပါတယ်
ဆက်ပြီးတော့ရှမ်းမြို့သားအစ်စ်နိုင်ငံရေးဆွေးနွေးပွဲမပြုလို့ရသေးပဲပြည်ထောင်စုငြိမ်းချမ်းရေးညီလာခံခေါ်၂၁ရာစုပင်လယ်ညီလာခံဒုတိယအကြိမ်ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့တောင်ပိုင်းရှမ်းပြည်တမတော်
RCSSSA ရဲ့အတွင်းရေးမှူးတော့နိုင်ငံရေးပေါ်ဆောင်ရေးဗဟိုကော်မတီဝင်ဒုတိယဗိုလ်မှူးကြီးဆိုင်ငံကိုနိုင်ငံရေးဟောင်ကနေဆက်သွယ်မေးမြန်းချက်ကိုကြားကြရမှာပါရှင်ဟုတ်ကဲ့ RCSSA အနေနဲ့ဒီပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာလက်မှတ်ထိုးဘူးလို့အတိအလင်းထောက်ပြန်ထားပြီးတော့မှနောက်ပိုင်းကျတော့အစုဖွဲ့အနေနဲ့လက်မှတ်ထိုးလာတာတွေ့ရပါတယ်ရှင်။ဘာကြောင့်လဲရှင်။အခုအစုဖွဲ nale mudi, jenis luar ni sama siapa. Esok jenis luar yang ni sama siapa. Di lo kuasa diui, tua dah tua, jangan luye. Jadi saya kau cikai buat, jangan luko pelbi dah. Di proses jara, jangan luwa. Oh, lekang ada ni sama siapa.
Aku bintang suatu bawah dosa cuma asal upaya yang lemah itu raja le suraga. Jangan dah ini upaya siri emingga, kau mian lekana janganlah.
Jangan lo, oh iu jama le, kalau tidak siapa yang cuci de, tapi siapa jama le, alung kat bawah tu berasa sura, tu bawah mesti bu. Alung siapa tuan yang, tapi ngapu pun ada biasa ni. Tiada siapa tuan pun lude, tu kuku cakap dia pun lude sura, yang lain ni pun lo, di siapa pun.
ติดต่อไปทางสุดบอดูสัตว์เลยแล้วมาเย็บทบิบิสโรปัสสาวะผู้ชี้เลยเช่นตาบีดันเนี่ยจันรู้เช่นลุงมีอะไรมีด้านในงานยี่เส้นสุนีไว้กูจะขาดเลยเราพี่อันจันรู้จูซานี่เลยเอ็นี่มายาลาเดลูทูเอตบอดท่าสันได้ซูซีบิดอมันนกลาเมนีลาคามาเจ้าเนี่ยสุนีบิดอจันรู้เต็มใจมาที่บาร์เลย
เมื่อไหร่นั่นสั่งเลยยังนี่กันนี่นั่นสักก็ยังนี่ที่เนี่ยบิดอมาจิมบาเคเร่ไปทางสุนีจันยังนี่ละคันนั่นสัตยาสุเป็นลงตุเรียเจ้ามา
อสูบิวเต็มใจเลยของสิ่งที่งาคู่กันได้อะไรส่วนนี้แค่จะไปเช็คปองต้องสักคนเช็คปาวินเดย์ปีทางสุดทบทุสาชูอาศัยเป็นเต็กกูกูสเลียนี่ทบทุเลมาเยทุกแค่จะไปเช่น
อคุสตบีดเรนเจนทักกูน่าเชื่อใจยามาบ้า
Nasabah Yasu penunjukan kandungan ajaran siwajin panisnya tercengang mabeh. Shampinnya miapai di darima, miamatam rona miapai mahamit tapui wajah tapui cepuan ibare.
Tapi siwaj kunasin kezalakaro. Biarai wainu darikan ibasin jenset tua metain tercengang mabeh cepare. Nau tercengang asisten mabeh sungguh ya awasin cemaka anda.
เนื่องจากที่ตอนนี้เราสื่อสารถึงเส้นทางในตอนนี้เรื่องราวสิ่งที่กูน่าสังเกตจากรับจับไปฟิวเองก็ในทุ่งนี้เรื่องสิ่งนี้เป็นตัวเปลี่ยนเปลี่ยนเช่นปีจีนเนี่ยสายตาปีโป้จีนเนี่ยฟิวเองก็ติดเช่นตามจีนเนี่ยส่วนน้องฟิวเองอีเมลได้สับชิดเป็นมิสแอดฟิวเองนิวส์ดอทคอมกูสายตาปีโป้ในมาเลเซีย
ฟิวเองก็ในจังหวะนี้เนี่ยวันนี้สิ่งนี้ก็จะไปทุ่งเรื่องปีนี้ไปเลยคุณรอน้องส่งยาเนี่ยมาเนี่ยในเงินการเตรียมจีจูกูกวางเลยอุกาจีน่าปีบ้าไม่ใช่
แต่เขาจะเอาเมริกันทำอะไรอยู่กับพวกกูไม่ใช่ว่าจะเอาสุภาพกรรมเนี่ยพัฒน์ลุเอาลุตัวทั้งหลายคอมดีเอสงสารสื่อสื่อมือกันนี่เอเปรลาร์มาเว็บปิดตัวไปเกเรคอมดีอุกตาเทเวนยูเนสซาตุปัตตาสงสารมือลุเลวเนลุสื่อสื่อกันยาวเลยเพราะฉะนั้นสื่อเกเรลุสื่อทำอะไรตอนนั้นฟังลุเรกูทำอะไรเอาเบรกกูว่ามาสื่อว่าเย่เทคเนียร์ยาชิดชัวมันเลยว่ากันเนี่ยนี่ล่ะนี่เนี่ยทุกพอพิอสุเกเรลุสื่อสื่อเชื่อดีกูตุ๊ดวันนั้นสงสาร
ဒီနေ့ညမှာလို့တမတ်တော်နဲ့ထောင်ကပြောဆိုထားပါတယ်။ဝါရှင်တန်ဒေသစံနေချင်းကျသာပင်နဲ့ညနေ3နာရီချိန်မှာအင်ဂျီရိုးရိုးစ်ကာရန်ကနေညညမဲ့အကြောင်းမင်းညာပါပဲတွစ်တန်အင်တာနက်လူမှုကွန်ရက်ကနေပြောဆိုထားတာပါ။ အာဖဂန်နစ္စတန်နိုင်ငံကကာဘူးမြို့ကတန်တမာရက်ကွက်မှာမနေ့ကပြင်းထန်တဲ့ကာဘုံတောင်တိုက်ခိုက်မှုကြောင့်လူပေါင်း90တန်မှနေသေဆုံးပြီး၄ရာကျော်တန်ရရတဲ့ပေါ်အာဖဂန်နိုင်ငံသားတွေဝမ်းနည်းပူဆွေးနေပါတယ်။နိုင်ငံတကာတန်ရုံးတွေနဲ့အစိုးရရုံးတွေရှိတဲ့ကာဘူးမြို့ကချက်ချာနေရာမှာဖြစ်ခဲ့တဲ့ပောက်ကွဲမှုကြောင့်ဒါဇင်နဲ့ချီရဲကားတွေအနည်းငယ်ကအဆောက်အဦတွေထိခိုက်ပျက်စီးခဲ့ရ ချက်ကြောင့်ပြီးခဲ့တဲ့နှစ်ထဲကမ္ဘာစီးပွားရေးမှာ 14.3 ထရီလီယံထိထိခိုက်နေတာကဲကြောင့်အခုနောက်ဆုံးထုတ်ပြန်လိုက်တဲ့ကမ္ဘာတဝန်ငင်းချင်းညွှန်ငင်းကပေါ်ပြထားပါတယ်မြန်မာနိုင်ငံကတော့ဆိုအဆင့်တရာလေးမှာရှိရတဲ့အကြောင်းလဲအဆင့်ခါသာကဖော်ပြခဲ့တာပါ။
တင်းချေချုပ်ကိုကိုကလည်းဥက္ကဋ္ဌညပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဘယ်ပါပါဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။
View American တဲ့ မနက်ဖြန် မြန်မာ ဘာသာ စီစဉ် နေကို မြန်မာ စံတော်ချိန် မနက် 6:00 လိုင်းဒိုမီတာ 24/40/48 အပြင် လိုင်းမီတာ 190 တို့ကနေ လည်း တိုက်ရိုက်ဖမ်းယူ နိုင်ပါတယ် View ကနား စင်တို့ အားလုံးကို ထူးပဲ ကျေးဇူး တင်ရှိပါတယ် သောတာရှင် ပေါင်း ကောင်းသော ညာ ကျန် ဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.